Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ3ရက်အင်္ဂါနေ့ညပိုင်း 9:30 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24.25 နဲ့ line to meter 190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွှေထွေးပါစီးရီးယားမှာပြိပက္ခတွေရော့ပါစေရေးကျိုးပန်းနေတာပုံမှန်အချိန်ကောက်လာအောင်ဆောင်ရွက်ဖို့ဆိုရင်လာမယ့်ရက်ပိုင်းတွေဟာအရေးကြီးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါရယ်တခါအစိုးရတိတ်ကိုဦးဆောင်မဲ့သမရတိတ်ရွေးချယ်ဖို့အတွက်သမရအလောင်းမီစီးရင်တွေကိုအရင်ပြောထားတာတဲ့တစ်ပတ်စောပြီးတော့တင်သွင်းဖို့ဒီကနေ့ဒီနေပြီးတော့လွှတ်တော်မှာကျင်းပပါရယ်တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုပမာဏကတော့၄နှစ်အတွင်းမှာအနှိမ့်ဆုံးဆင့်ကိုကျဆင်းသွားတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကိန်းတဲ့သစ်တွေမှာဖော်ပြပါရယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်သမရလောင်းအမည်စင်းကိုလွတ်တော်နေရတဲ့တမရော်ဒါကိုစလေအစုအဖွဲ့ရင်းနေနဲ့မလ10ရက်နေ့မှာအပြစ်သက်တင်သွင်းဖို့ကြေညာလိုက်တဲ့တဲ့မှာတော့
ဒါပေမဲ့အဲ့ဒီလိုရွှေ့ဆိုင်တာကိုအကြောင်းပြုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေ359စာလုံးအချက်အကျဲကိုလုံးဝမကျော်လွှားနိုင်တော့ဘူးလို့ယတိပြတ်
နိုင်ငံရေးလှစ်လာအကဲခတ်သူတောက်သားရံမျိုးသိမ်းမှရှင်အပြည့်စုံကတော့မကြခင်ကြားရမှာပါ။ဒါအပြင်တနင်္ဂနွေလုံးအစဉ်ရွေးကောက်ပွဲဆိုင်ရာပြည်လဲတုံးသက်ချင်းအစည်းအဝေးကိုရန်ကုန်မြို့မှာနေရတာကျင်းပတဲ့တဲ့နဲ့ရှမ်းပြည်နယ်ရင်း KIU ခေါ်ကချင်းလွတ်လပ်ရေးအဖွဲ့ကနေတက်ရင်တိုးချက်ခဲ့တဲ့အပေါ်မြန်မာအစိုးရကအပြင်းထန်စွာကန့်ကွက်ရှုံချတဲ့တဲ့တွေကိုတင်ပြသွားမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေတိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်တဲ့တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
စီးရီးယားနိုင်ငံမှာပြစ်ခတ်ရဲစဲရေးသဘောတူညီမှုကနေ၅နှစ်ကြာပြည်တွင်းစစ်ဆုံးသက်ဖို့အတွက်မျှော်လင့်ချက်ရောင်ကြီးတန်းလာပြီလို့စီးရီးယားသမ္မတဘက်ရှားအာဆက်ကဒီကနေ့ပြောလိုက်ပါတယ်။သူ့အစိုးရအနေနဲ့ပြစ်ခတ်ရဲစဲရေးသဘောတူညီမှုမှာပူးပေါင်းပါဝင်လှုပ်ဆောင်ပါဖြစ်တယ်လို့ဂျာမန်ရုပ်သံတစ်ခုနဲ့တွေ့ဆုံမေးမြန်းကမ်းမှာမစ္စတာအာဆက်ကပြောသွားတာပါ။စီးရီးယားပြည်ပကတွေရော့ပါစေရွေချက်နဲ့ကျိုးပန်းမှုတွေပို့ပြီးတော့အချိန်ကောက်လာဖို့မှာလာမယ့်ရက်ပိုင်းတွေကအရေးကြီးတဲ့ကာလတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ပြောပါတယ်။စီးရီးယားဆွေရောက်ကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံတွေပါဝင်တဲ့အပြစ်ခတ်ရဲစရေး၄ရက်မြောက်လာတာနဲ့အမျှမနေ့ကတနင်္လာနေ့ညနေပိုင်းမှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုဝါရှင်တန်မြို့တော်မှာအဲ့လိုပြောခဲ့တာပါ။အပြစ်ခတ်ရက်စဲမှုတွေမှာ IS စစ်သွေးကြွတွေနဲ့အယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်နေတဲ့ဂျဘက်အယ်နူဆရာအဖွဲ့တော့မပါပါဘူး။အပြစ်ခရရစေးသဘောတူစာချုပ်စတင်အကျုံးဝင်တဲ့ပြီးခဲ့တဲ့စနေနေ့ကစလို့ဒီသဘောတူညီချက်အပေါ်ချိုးဖောက်မှုတချို့ရှိနေတယ်ဆိုတာကိုမစ္စတာကယ်ရီနဲ့ဒီနိုင်ငံသားရုံးဝင်ကြီးဆာဂေးလက်ဖရော့ဖ်တို့ကလက်ခံကြပေမဲ့လို့ဘယ်လိုမျိုးချိုးဖောက်မှုတွေလဲဆိုတာကိုတော့သူတို့ကလူသိချင်ကြမပြောလို့ကြပါဘူးအဲ့ဒါလို့လုံးမဲ့အစားအပြစ်ခရရစေးသဘောတူညီချက်နဲ့အညီအားလုံးကလိုက်နာအောင်ချိုးဖောက်မှုနဲ့တိုင်ကြားလာတဲ့ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်နဲ့ရုရှားတို့ဥဆောင်တဲ့လုံခြုံအဖွဲ့ကိုပဲအပြည့်ဝတာဝန်လွှဲအပ်သွားမှာဖြစ်ပါတယ်ရှင်
ဥရောပနိုင်ငံဆွေရတွေကဥရောပကိုဆက်လက်ဝင်ရောက်လာနေကြတဲ့ရွှေပြောင်းဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ပူးပေါင်းကင်တွေဖြည့်ရှင်းနိုင်ခြင်းမရှိသလိုနေဆက်ဒေသတွေမှာဒုက္ခသည်တွေမဝင်ရောက်နိုင်အောင်ဟန်တားမှုတွေလုပ်နေတာကြောင့်လူသားချင်းစာနာမှုအကျက်တဲဖြစ်အောင်ကိုယ်တိုင်ဖန်တီးရရောက်နေတယ်လို့ကုလသမဂ္ဂကဒီကနေ့သတိပေးပြောဆိုလိုက်ပါတယ်ဒီနေ့အတွင်းမြေထဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်လာတဲ့ဒုက္ခသည်3,000ကျော်ရှိပြီးအများစုကဂရိနိုင်ငံကိုဆက်ရောက်လာသူတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီပြောခွင့်ရAdrian Edwards ကပြောပါတယ်ဒီနှစ်ပထမ2လအတွင်းဥရောပကိုရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာပြီးခဲ့တဲ့နှစ်ပထမ6လအတွင်းရှိခဲ့တဲ့ဒုက္ခသည်အရေအတွက်နှီးပါးလောက်ရှိပါတယ်ဂရိနိုင်ငံမှာဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူ 24,000 အထက်နေစရာအထောက်အကူအညီလိုအပ်နေပြီးဒီအထက်က 8,500 ဟာမက္ကဆီဒိုနီးယားနဲ့နေဆက်မှာရှိနေတာပါဥရောပဒေသကိုဝင်ရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေနဲ့ဒီဒုက္ခသည်တွေသူတို့နိုင်ငံထဲဝင်မလာနိုင်အောင်ထိန်းချုပ်ဖို့ကြိုးစားနေကြတဲ့အစိုးရတွေကြအခုနောက်ဆုံးဖြစ်တဲ့ပြိပခရီထဲမှာမနီကာတုန်းကတော့ဂရိနိုင်ငံနေဆက်ကိုဖျက်ချော်ဝင်ရောက်ပြီးတော့ကြိုးစားကြတဲ့ဒုက္ခသည်တွေကိုမက္ကဆီဒိုနီးယားရဲတပ်ဖွဲ့တွေကမျက်ရည်ပုံးနေတုံးပြီးတော့ပြန်လည်တွန်းထုတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတအဖြစ်ဝင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ Democratic Party နဲ့ Republican Party ဝင်တွေအတွက်အရေးကြီးဆုံးဖြစ်တဲ့ Super Inganni လို့ခေါ်တဲ့ Super Tuesday ပါတီတွေသမ္မတလောင်းပနာမရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပပါတယ် Republican Party အတွက်ပြည်နယ်12ပြည်နယ်နဲ့ Democratic Party အတွက်ပြည်နယ်17ပြည်နယ်မှာပါတီတွေသမ္မတလောင်းပနာမရွေးချယ်ပွဲတွေကျင်းပတာပါလူလူစစ်တမ်းတွေမှာထောက်ခံမှုနဲ့နေတဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့သူတွေအနေနဲ့လူလူထောက်ခံမှု10ခန်းနဲ့ထိတ်ဆုံးကနေဦးဆောင်နေသူတွေနဲ့ရလက်သိမ့်မကွာဖို့အရေးအကြီးအကျယ်မဲဆွယ်နေကြပါတယ်။ Republican Party သမ္မတလောင်းဖြစ်ဖို့ရှင်းပြနေတဲ့ဘီလီယံနာတထေးကြီး Donald Trump ဟာပြည်နယ်သုံးခုမှာဦးဆောင်နိုင်ရရှိနေပြီးတော့ Super Tuesday ပြည်နယ်အဖြစ်စတင်စားခေါ်ဝေါ်တဲ့ပြည်နယ်10ပြည်နယ်မှာလည်းအလားအလာကောင်းနေတာပါ။ ဒါပေမဲ့လည်းတောင်ပိုင်းပြည်နယ်ဖြစ်တဲ့ Texas ပြည်နယ်မှာတော့ Trump ကိုထောက်ခံသူနေပြီးအဲ့ဒီမှာအထက်လွှတ်တော်အမတ် Ted Cruz ကသူ့ရဲ့ပြည်နယ်ဖြစ်တာကြောင့်မို့လို့အနိုင်ရလိမ့်မယ်လို့မျှော်လင့်နေပါတယ်။ Mr. Trump အနေနဲ့ပြည်နယ်ဘယ်နှခုမှအနိုင်ရမလဲဆိုတာကသူ့ပြိုင်ဘက် Cruz နဲ့အထက်လွှတ်တော်အမတ် Marco Rubio တို့အပေါ်ထောက်ခံမှုဘယ်လောက်ရမလဲဆိုတဲ့အပေါ်မှာအဓိကမူတည်ပါတယ်။Democratic Party သမ္မတလောင်းရွေးချယ်ပွဲနဲ့ပတ်သက်ပြီးတော့ CNN နဲ့ OAC ကထုတ်ပြန်တဲ့လူမှုစစ်တမ်းတွေမှာတော့နိုင်ငံခြားရေးဝန်ကြီးဟယ်လာရီကလင်တန်ကသူ့ပြိုင်ဘက်ဗမောက်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ထက်16ရာခိုင်နှုန်းအသာရနေပြီးတော့55ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်ရှင
်။ American တရားရုံးချုပ်မှာလက်လောလက်လက်နေတဲ့တရားသူကြီးနေရာအတွက်လူသစ်ခံဖို့သူရဲ့အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် American သမ္မတ Barack Obama ဟာ Telethon Republican ခေါင်းဆောင်တွေကိုဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။ပြီးခဲ့တဲ့လကတရားသူကြီး Antonin Scalia ကွယ်လွန်ခဲ့ပြီးတဲ့နောက်တရားရုံးချုပ်တရားသူကြီးကိုရှိနေရာရှိတဲ့အနေနဲ့တနေရာလက်လက်နေတာပါ။ Republican တွေကတော့ဒီတရားသူကြီးသစ်ရွေးချယ်ခံမှုကိုသမ္မတ Obama ရဲ့သမ္မတတက်တန်နောက်ဆုံးနှစ်မှာမလုပ်သင့်ဘူးလို့ဆိုပြီးတော့နောက်သမ္မတသစ်တက်လာပြီးမှဒီကိစ္စဆောင်ရွက်ဖို့ပြောဆိုနေကြတာပါ။ဒါလို့ပြောဆိုထားတဲ့အတိုင်းပဲဒီကနေ့သမ္မတနဲ့တွေ့ဆုံမှုမတိုင်ခင်မှာလဲဒါကိုထပ်ပြီးတော့အလေးပေးပြောဆိုလိုတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်အမတ် Mitch McConnell နဲ့တရားစီရင်ရေးဆိုင်ရာ Committee ဥက္ကဋ္ဌ Chuck Grassley တို့ကပြောပါတယ်ဒီကနေ့ဆွေးနွေးပွဲကိုသမ္မတ Obama နဲ့အတူတူသမ္မတ Joe Biden ထက်လွှတ်တော်လူများစုခေါင်းဆောင် Harry Reid နဲ့အထက်လွှတ်တော်အမတ် Patrick Leahy တို့လည်းတက်ရောက်ကြမှာပါသမ္မတအနေနဲ့အားလုံးပါဝင်ဆွေးနွေးနိုင်အောင်လမ်းဖွင့်ထားမှာဖြစ်ပေမဲ့ Republican တွေရဲ့ယက်တီချက်ကသမ္မတအတွက်အပြူသဘောဆောင်စစ်ဆန်ညှိနှိုင်းမှုတွေလုပ်ဖို့ခက်ခဲစေတယ်လို့အင်မြူရောပြောခွင့်ရ Josh Arnest ကတင်လာနေကပြောပါတယ်။တရားရုံးချုပ်ဟာနိုင်ငံရေးအရာတမင်အသုံးချခံနေရတဲ့အခြေအနေနဲ့ကြုံနေရတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာအစိုးရတစ်ကိုဦးဆောင်မဲ့သမ္မတတစ်ရွေးချယ်ဖို့အတွက်သမ္မတလောင်းအမည်စင်းတွေကိုအရင်ပြောထားတာတဲ့သတင်းတစ်ပတ်စောပြီးတော့မတ်လ10ရက်နေ့မှာအမည်စင်းတင်သွင်းသွားမယ်လို့ဒီအမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကဒီကနေ့မှပဲလွတ်တော်မှာကြေညာသွားပါတယ်။စောပိုင်းတုန်းကတော့ဒီလွတ်တော်နှစ်ရက်နဲ့သမ္မတဒီတက်မတော်သားကိုစလေအစုအဖွဲ့တွေအနေနဲ့မတ်လ18ရက်နေ့မှာသမ္မတလောင်းအမည်စင်းတွေကိုတင်သွင်းရမယ်လို့ကြေညာထားခဲ့တာပါ။မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်သမ္မတဖြစ်ခွင့်ကိုဟန့်တားထားတဲ့အချက်တွေကိုပယ်ဖျက်ဖို့ဒေါက်ဆန်းစုကြည်နဲ့စစ်တပ်ဘက်ကအကြီးအကဲတွေတွေးဆဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့သဘောတူညီမှုမရခဲ့တဲ့အတွက်အခုလိုဒီသမ္မတအမည်စရင်းကိုအရင်သတ်မှတ်ရထက်စောပြီးတော့တင်သွင်းဖို့ဖြစ်နိုင်တယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်ကြပါတယ်။လက်ရှိဖွဲ့စည်းပုံခြေကဥပဒေအရမြို့သားလွတ်တော်ပြည်သူလွတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကနေသမ္မတလောင်းတယောက်စီအမည်တင်သွင်းကြရမှာပါ။အဲ့ဒီထဲကမဲအများဆုံးရတဲ့သူကသမ္မတဖြစ်လာမှာဖြစ်ပြီးတော့ဂျန်နဲ့နှစ်ယောက်ကဒုသမ္မတတွေဖြစ်လာကြမှာပါ။သမ္မတတဲ့ဦးဆောင်မဲ့အစိုးရတဲ့အနေနဲ့ဧပြီလ၁ရက်နေ့ကစပြီးတော့နိုင်ငံတော်ဝန်တွေကိုထမ်းဆောင်ရမှာဖြစ်ပါရဲ့ရှင်
။မြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ဖို့ဆုံးဖြတ်ချက်တည်းရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်မယ်လို့မျှော်လင့်ရပါရယ်။နျူကလ িয়ার ပုံစံသက်ဖောက်ခွဲမှုနဲ့ပယ်ရင်းတဲ့ဒုံးကျည်ပြစ်လွတ်မှုကြောင့်အခုလိုအရေးယူဖို့ဆောင်ရွက်လာတာပါ။အမေရိကန်ပြည်အောင်စုကမူကြမ်းရေးဆွဲထားတဲ့ဒီအစုပြည့်ချက်ကိုလွန်ခဲ့တဲ့ကြာသပတေးနေ့ကတင်ပြခဲ့တာဖြစ်ပြီးမြောက်ကိုရီးယားကိုလက်နက်တင်ပို့မှုလုံးဝရပ်ဆိုင်းဖို့နဲ့ကုန်းရည်လေကြောင်းလမ်းတွေကဝန်ထပ်သွားလာနေတဲ့ကုန်ပစ္စည်းတွေအလုံးကိုစစ်ဆေးဖို့စရာရီဒီမူကြမ်းထဲမှာပါဝင်ပါတယ်။ဒါအပြင်စစ်ဘက်မှအုံပြနိုင်တဲ့ကုန်ပစ္စည်းတင်ပို့မှုအလုံးကိုရပ်ဆဲပစ်ဖို့စရာရီလည်းပါဝင်ပါတယ်။ဒီအစုပြည့်ချက်မူကြမ်းကိုတနင်္လာနေ့မှအတည်ပြုဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌအင်္ဂိုလာနိုင်ငံကိုကုလသမဂ္ဂဆိုင်ရာအမေရိကန်မစ်ရှင်ကတောင်းဆိုခဲ့တာပါ။အမေရိကန်ရဲ့အစိုးပြုချက်မူကြမ်းနဲ့ပတ်သက်လို့လေ့လာဖို့လိုတယ်လို့ရုရှားဘက်ကပြောဆိုတာကြောင့်ဒီဆုံးဖြတ်ချက်အတည်ပြုဖို့နှောင့်နှေးနေတာဖြစ်ပါတယ်။ဒီအစိုးပြုချက်ဟာဆယ်စုနှစ်နှစ်ခုအတွင်းကုလလုံခြုံရေးကောင်စီရဲ့အပြင်းထန်ဆုံးတိုက်ခတ်ပိတ်ဆို့မှုဖြစ်လာမှာဖြစ်ပြီးအခြေအနေတွေပြောင်းလဲသွားစေမှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ်။လွန်ခဲ့တဲ့ကာလတွေအတွင်းမြောက်ကိုရီးယားအနေနဲ့အလားတူလက်နက်စမ်းသပ်မှုတွေလုပ်ဆောင်ခဲ့တာကြောင့်ကုလသမဂ္ဂအနေနဲ့ပိတ်ဆို့တိုက်ခတ်မှုတွေအချင်းချင်းလှုပ်ထားပြီးလဲဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်တရုတ်နိုင်ငံနဲ့အချင်းချင်းညှိနှိုင်းခဲ့ပြီးတဲ့နောက်သတင်းပတ်အကြမ်းအမေရိကန်ကအခုမူကြမ်းကိုအစိုးရတင်သွင်းခဲ့တာပါခင်ဗျာ
တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍဟာလေးနှစ်အတွင်းအနေအဆုံးဆင်းကိုကျဆင်းသွားတယ်လို့ဒီနေ့ထုတ်ပြန်တဲ့ကိန်းတဲ့သစ်တွေမှာဖော်ပြပါရယ်ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်ရဲ့စီးပွားရေးအားနည်းနေတဲ့အခြေအနေကိုနောက်ဆုံးဖော်ပြလိုက်တဲ့လက္ခဏာပါ ကိုရိုလုံငန်းတွေနဲ့ပတ်သက်လို့လေ့လာဆောင်ကြည့်ပြီးထုတ်ပြန်တဲ့ PMI အညွှန်းကိန်းဟာဖေဖော်ဝါရီလအတွင်းမှာ 49.3 အထိကျဆင်းသွားပြီးတော့တဟာတိမတိုင်ခင်လကရှိခဲ့တဲ့ 49.4 အဆင့်ကနေထပ်မံကျဆင်းခဲ့တာပါ PMI အညွှန်းကိန်း50အထက်ရှိရင်ကုန်ထုတ်လုပ်မှုအကောင်းတယ်လို့သတ်မှတ်ပြီးတော့အညွှန်းကိန်း50အောက်ရောက်သွားရင်တော့ကျဆင်းမှုလို့သတ်မှတ်ပါတယ်အခုနောက်ဆုံးတရားဝင် PMI အညွှန်းကိန်းအရကုန်ထုတ်လုပ်မှု9လစတိုက်ကျဆင်းတာကိုဖော်ပြနေပြီးတော့တဟာ2017ခုနှစ်နိုဝင်ဘာလကစလို့နှိမ့်ဆုံးဆင်ကိုရောက်သွားတာပါရှင်
တရုတ်နိုင်ငံကနောက်ထပ်လူ2ဦးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့အတွက်အခုဆိုရင်တရုတ်နိုင်ငံတွင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူဦးရေ10ဦးထိရှိသွားပြီဖြစ်ပါတယ်။မကြသေးခင်ရပိုင်းကပဲဗင်နီဇွဲလားနိုင်ငံကနေပြန်လာတဲ့အသက်6နှစ်နဲ့8နှစ်အရွယ်ကလေးငယ်2ဦးဂွမ်ကျောင်းကိုရောက်လာချိန်မှာသူတို့မှာအဖျားတက်နေတာကြောင့်အခုလိုမျိုးဒီဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရကြောင်းသိရှိခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင်ခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမန္တန်ကိုဦးဆောင်မဲ့တမရာလောင်းအမည်စင်းကိုလွတ်တော်နှစ်ရက်နဲ့တမရော်ဒါကိုစလဲအစုအဖွဲ့တွေအနေနဲ့မတ်လ10ရက်နေ့မှာအပြီးသက်တင်သွင်းဖို့ပြည်ထောင်စုလွတ်တော်အုပ်ထာကကြေညာလိုက်ပါတယ်ဖေဗရူလာ10ရက်နေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွတ်တော်ကနေဒုတမရာအမည်စင်းပြည်ထောင်စုလွတ်တော်တို့တင်သွင်းခြင်းကိုမတ်လ18ရက်နေ့လို့သတ်မှတ်ခဲ့ပြီးမှအခုမတ်လ10ရက်ကိုပြင်ဆင်လိုက်တာပါဒီလိုပြောင်းလဲမှုအပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေနဲ့လိလာသုံးသက်သူတွေဖက်မှအမြင့်အမျိုးမျိုးရှိနေပါတယ် VOA မြန်မာပိုင်းကအမမေခါကသတင်းပေးပို့ထားပါတယ်ရှင
်လာမယ့်မတ်လ10ရက်နေ့မှာဒုတိယသမ္မတလောင်းအမည်စင်းရင်းတွေကိုထုတ်ပြန်ပေးဖို့ဒီကနေ့လွှတ်တော်မှာသတ်မှတ်လိုက်ပါပြီအရင်ကမတ်လ18ရက်အနေနဲ့သတ်မှတ်ထားတာကိုမတ်လ10ရက်နေ့ကိုပြန်လည်ပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခိုင်တန်းကအခုလိုလွှတ်တော်မှာကြေညာလိုက်တာပ
ါစတင်ကျင်းပပြုလုပ်ရန်သတ်မှတ်ကြေညာထားတယ်2016ခုနှစ်မတ်လ18ရက်နေ့ကြာပေးနေ့အစားတပတ်ရှိတူပြီး2016ခုနှစ်မတ်လ10ရက်ကြာသာပေးနေ့တွင်စတင်ကျင်းပပြုလုပ်သွားရန်ပြင်ဆင်သတ်မှတ်ကြောင်းကြေညာပါသည်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်ပေးခဲ့ဒုတိယသမ္မတများအမည်စင်းနဲ့နိုင်ငံတော်သမ္မတအရေးချင်းပြည်စုံမှုရှိမရှိစစ်စစ်နေရန်စစ်စစ်ရေးအဖွဲ့ဖွဲ့စည်းဆောင်ရွက်ရေးတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်ပေးတဲ့လွှတ်တော်ကိုယ်စားလှယ်တူးစီရဲ့အမည်စင်းတို့ကိုပြင်ဆင်သတ်မှတ်ပေးတဲ့အနေနဲ့အညီတပါးရင်းရွေးချယ်ပြီးပေးပို့ကြရန်ဖြစ်ကြောင်းအသိပေးကြေညာအပ်ပါတယ
်အစိုးရတစ်ကိုဦးဆောင်မဲ့သမ္မတတဦးရွေးချယ်ဖို့အတွက်ဒုတိယသမ္မတလောင်းအမည်စင်းတင်သွင်းဖို့ကိုမတ်လ18ရက်နေ့မှာသတ်မှတ်ထားပေမဲ့ဒီနေ့မှာမတ်လ10ရက်နေ့ကိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းတီဟာကျော်ကတော့သူ့အမည်ကိုခုလိုပြောပြပါဗျာ။ဒါတော့ဆို
ရတဲ့ဒီနိုင်ငံတို့ကျောင်းတော်ဆွေးဥကျောင်းတော် NLD ပါတူပေါ့လေသူတို့ရဲ့စီစဉ်ဆောင်ရွက်မှုတွေအစင်တင်ဖြစ်နေပြီလို့ယူဆတယ်နောက်တစ်ချက်ကလည်းစင်တင်ဖြစ်တာနဲ့အချိန်တိုးပြီးယူထားမယ်ဆိုလို့လားတစ်ချက်နာတွေပေါ်လာမှာဆိုရင်လည်းအဲ့ဒါကြောင့်မလို့ဒီရှေ့ကိုတိုးပြီးဆောင်ရွက်လိုက်တယ်လို့ဒါကျွန်တော်ထင်ပါတယ်အဲကျွန်တော်တို့နေတဲ့ကတော့အင်အားနည်းတဲ့အတွက်ကြောင့်မလို့တင်လာတဲ့လူကြိုက်တယ်မကြိုက်ဘူးဆိုတာကတော့ကျွန်တော်တို့ကျွန်တော်တို့တဘောထားကိုမဲနဲ့ပဲကြောလို့ရတာပေါ့နော်။ဒါပေမဲ့လည်းပဲကတ်ခွက်နိုင်တဲ့အရာမရှိပါဘူး။
လက်ရှိမှာဒေါန်ဆန်းစုကြည်တမရဖြစ်လာဖို့အတွက်ခြေကံဥပဒေမှာပါဝင်တဲ့ပုံမှန်59စာလုံးပြင်ဆင်နိုင်မှပါတမရဖြစ်လာနိုင်မှဖြစ်ပါတယ်လက်ရှိ59စာလုံးပြင်ဆင်ရေးအတွက်ကတက်မတော်ဘက်ပိုင်းကသဘောထားတင်မာမှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုဒေါန်ဆန်းစုကြည်တမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်သာမကတက်မတော်ဘက်မှာပါအကျိုးရလဒ်တွေရှိလာနိုင်တယ်ဆိုတာကိုတက်မတော်ဘက်ပိုင်းဆိုင်ရာကနားလည်လက်ခံပေးမှသာ59စာလုံးပြင်ဆင်ရေးမှာအဆင်ပြေချုံးမွေနိုင်မယ်လို့နိုင်ငံရေးလေလာအကဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ
်ကျွန်တော်မြင်ကတော့မတ်လ10ရက်နေ့ကိုတိုးပြီးတက်မလိုက်တာဟာ59စာလုံးကိုအချက်တည်းကျော်လွားနိုင်ဖို့နဲ့တိုင်းရိုက်မဆက်ဆက်ဘူးလို့တော့ကျွန်တော်ကမြင်တယ်။ဒါပေမဲ့အဲ့ဒီလိုရက်ရွှေ့ဆိုင်တာကိုအကြောင်းပြုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေ39စာလုံးအချက်အဲကိုလုံးဝမကျော်လွားနိုင်တော့ဘူးလို့ယတိပြတ်သတ်မှတ်ဖို့တော့ခက်မယ်လို့မြင်တယ်။နော်ဟိုတမလားနဲ့ဒုတိယတမလားအမည်စင်းနေတင်သွင်းမှုစပြီးတော့လှုပ်ဆောင်တဲ့အချိန်မှာအဒေါ်ဆန်းစုကြည်အနေနဲ့တော့ဒုတိယတမလားလောင်းဆက်ရဲမှာပါဝင်လာဖို့လားလားမရှိဘူးလို့မြင်တယ်။ဒါပေမဲ့အစိုးရအသက်ဖွဲ့စည်းပြီးနောက်ပိုင်းမှာဒီ NLD ပါတီနဲ့တက်မတော်အနေနဲ့နိုင်ငံရေးကြညှိနှိုင်းဆွေးနွေးမှုတွေကိုဆက်လုပ်ပြီးနိုင်ငံရေးကြသဘောတူညီချက်တရရလာမယ်ဆိုရင်တော့ရ
လာမယ့်စည်ရင်ဒီမှာဒုတိယသမ္မတလောင်းအမည်စည်ရင်တွေတင်ပြရမှာဖြစ်ပေမဲ့လက်ရှိမှာပုံမှန်59စာလုံးဆိုင်ငံ့ရဲ့အစုတင်သွင်းရေးကိစ္စများနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလည်းမသိရှိရသေးပါဘူး။ဒီတော့တွင်မှာတော့ယာယီသမ္မတတဦးတင်သွင်းပြီးထွန်ဆန်းစုကြည်ကနောက်ွယ်ကရန်တီသွားဖို့စီစဉ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ NLD ပါတီအနေနဲ့အစိုးရအသက်ဖွဲ့စည်းပြီးသမ္မတတင်ပြရင်လည်းဆက်လက်ပြီး59စာလုံးပြင်ဆင်ဖို့နဲ့ဒီဦးတွေပြင်ဆင်ပြီးပါက NLD ပါတီကတင်ထားတဲ့သမ္မတကနှုတ်ထွက်ကဒေါန်ဆန်းစုကြည်ကဒုတိယသမ္မတလောင်းအမည်စည်ရင်တွင်သွင်းဖို့လှုပ်ဆောင်နိုင်တယ်လို့လည်း NLD ပါတီကသတင်းတွေထွက်ပေါ်နေပေမဲ့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။ NLD ပါတီဟာပြည်ခဲ့တဲ့ရွေးကောက်ပွဲမှာအမဲအများဆုံးနိုင်ရထားတာကြောင့်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှာအမတ်နေရအများစုနိုင်ရထားကပြည်သူ့လွတ်တော်အတွက် ဒုတိယသမ္မတလောင်းတဦးအမျိုးသားလွှတ်တော်အတွက်ဒုတိယသမ္မတလောင်းတဦးစုစုပေါင်းနှစ်ဦးတင်သွင်းခွင့်ရရှိမှာဖြစ်ပါတယ်။တပိုင်းဆိုင်ရာဘက်ကလည်းဒုတိယသမ္မတလောင်းတဦးတင်သွင်းရမှာဖြစ်ပါတယ်။ဒီထဲကနေမဲအများဆုံးရရှိသူတဦးကသမ္မတဖြစ်လာမှာဖြစ်ပါတယ်ရှင်။
မမေခတင်ပြသွားရပါရှင်။VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ ပြီးခဲ့တဲ့ရွေးကောက်ပွဲမှာကျူတင်မဲလှုံ့ဆန်းစီတွေမှာအာနိုင်မှုတွေရှိပေမဲ့လို့ကျူတင်မဲစီရင်ဟာမဲပေးနိုင်သူ၃တန်းကျော်ထဲမှာတသိန်းကျော်ရရှိတာကြောင့်ရလတ်ကိုတစုံတရာပြောင်းလဲနိုင်မှုမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီအရက်ဖက်လူအဖွဲ့အစည်းတွေနဲ့ဆွေးနွေးပြီးတနင်္ဂနွေအဆင့်ရွေးကောက်ပွဲဆိ
ိုင်ငံလုံးအဆင့်အစည်းအဝေးကိုရန်ကုန်မြို့မှာဖေဖော်ဝါရီလ29ရက်နေ့မတ်လ10ရက်နေ့တော့မှာနှင်းအပ်တာကျင်းပပြုလုပ်ခဲ့ပါတယ်။ဒီပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာတွေ့ရှိခဲ့ကြတဲ့အားနည်းချက်အားသာချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ကြပြီးတော့ရွှေပြောင်းအလုပ်သမားတွေရဲ့မဲပွေးခွင့်ဆုံးရှုံးမှုအခြေအနေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါအပြင်တမတော်သားတွေရဲ့မဲဆင်းတွေကိုပွင့်လင်းမြင်သာစွာချပြခဲ့ခြင်းမရှိခဲ့သလိုပြည်တွင်းပြည်ပကြိုတင်မဲပေးသူတွေရဲ့အားနည်းမှုတွေကိုလည်းထောက်ပြဆွေးနွေးခဲ့ကြပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ကြိုတင်မဲလုပ်ငန်းစဉ်တွေမှာအားနည်းမှုတွေရှိပေမဲ့လို့ကြိုတင်မဲပေးနိုင်သူဥယျာဟာတသိန်းခွဲကျော်သာရှိခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကိုတစုံတရာပြောင်းလဲနိုင်ခဲ့ခြင်းမရှိဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ
်။ရွေးကောက်ပွဲမှာမဲပေးသူ34သန်းမှာကြိုတင်မဲကတသိန်းကျော်ကျော်ပဲရှိပါတယ်နော်။ဒီတီတီရာကြီးက negligible data ပါနော်။ကျွန်တော်တို့ပြောပြပါတယ်။တက်မလို့သာကြိုတင်မဲတွေပြီးကြပါ။အဲ့ဒီမျိုးနယ်မှာရှိတဲ့နော်မဲပေးသူရဲ့တမလို့သားကျွတ်တမဲပေးတာကျွန်တော် data သူပြပါတယ်300နောက်တော့မရှိပါဘူး300နောက်မရှိတဲ့ကြောင့်ဒါတော့ negligible နော်မဲအနိုင်အရှုပ်မှုဆုံးဖြတ်နိုင်တဲ့အဲမဲဟုတ်ပါဘူး
ပြီးခဲ့တဲ့ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာရေးအဖွဲ့တွေဟာမဲဆန္ဒနဲ့ပြည်တွင်းကဒီကြိုတင်မဲပေးမှုတွေကိုလေ့လာနိုင်ခဲ့ပေမဲ့လို့မဲဆန္ဒနဲ့ပြင်ပရောက်ကြိုတင်မဲတွေကိုတော့လေ့လာနိုင်ခဲ့ခြင်းမရှိပါဘူး။ဒါအပြင်ပြင်ပရောက်နေတဲ့ကြိုတင်မဲပေးမှုမှာလည်းနှိစနစ်ကြကြလှုပ်ဆောင်နိုင်ခဲ့ခြင်းမရှိသလိုစစ်တပ်တွင်းကမဲယုံတွေမှာလည်းကြိုတင်မဲပေးမှုပိုင်းမှာလေ့လာခွင့်မရတဲ့အပေါ်မှာပြည်တွင်းပြည်ပစောင့်ကြည့်လေ့လာရေးအဖွဲ့တွေကထောက်ပြပြောဆိုကြပါရယ်။ဒါကြောင့်နောက်လာမယ့်ရွေးကောက်ပွဲတွေကြရင်ကြိုတင်မဲပေးမှုလုပ်ငန်းစဉ်တွေကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်သင့်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ base ကဒါရိုက်တာဦးဆိုင်ရဲ့ကျော်စွာမြင့်ကပြောပါရယ
်ကျူတင်မဲနဲ့ပတ်သက်လို့လက်ဝဲမဲဆန္ဒပေးခြင်းပေါ့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့အဲ့ဒီအားနဲ့တာတွေ့ရတယ်အဲ့ဒီအတိချက်ပေါ့လေဆိုတော့ဒီမဲဆန္ဒနဲ့ပြင်ပဒီကျူတင်မဲပေးတဲ့ကိစ္စကတော့ကျွန်တော်တို့ဟိုလက်လာဆောင်ကြည့်လို့မရဘူးအဲ့ဒါလည်းကျွန်တော်တို့ဌာနဆိုင်ရာတွေလိုက်ကသူ့ဖာသာသူကျင်းပကြတာဟုတ်ဆိုတော့ဒီလာမဲ့ရွေးကောက်ပွဲတွေအတွက်ကိုကျူတင်မဲနဲ့ပတ်သက်တဲ့လှုပ်ထုံးလုပ်နေတွေဥပဒေမူပေါင်းတွေကကျွန်တော်တို့အကြီးအကျယ်ပြည်မြောင်လဲမှုလို့ပြောလိုအပ်တယ်
။ပြီးခဲ့တဲ့2015ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့6ကြိမ်မြောက်ရွေးကောက်ပွဲသာဖြစ်တာကြောင့်အတွေ့အကြုံအင်မတန်နေပါပြီးဥပဒေပိုင်းနှိဥပဒေပိုင်းဆိုင်ရာတွေမှာလည်းသိရှိမှုအားနည်းခဲ့တယ်လို့ဦးတင်အေးကပြောပါရယ်။ဝေးလံခေါင်ပြားတဲ့တိုင်းရင်းသားဒေသတွေအပါအဝင်တာမန်ပြည်သူတွေထံကိုရွေးကောက်ပွဲဆိုင်ရာမဲဆန္ဒရှင်အသိပညာပေးလုပ်ငန်းတွေအားနည်းမှုတွေရှိခဲ့ပေမဲ့လို့ဒီတစ်ခေါက်ရွေးကောက်ပွဲမှာပွင့်လင်းမြင်သာစွာကျင်းပနိုင်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ကဦးဆိုင်အောင်မြင့်ကပြောပါရယ်။
ဒီကဝေကပွဲမှာတော့ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်တို့ကဟိုအခြေခံပြည်သူတွေရဲ့ဟိုဘောနော်ရေကပွဲတရှိမှုကအားနည်းတယ်လို့ကျွန်တော်မြင်နေပြပြီးတော့အားတာချက်အားပါရှိတယ်ဆိုတော့ပြည်သူတွေကိုဒီတစ်ခေါက်မှာပုံပြင်းမြင်တာမှုကောင်းအောင်ရှိစွာနဲ့လှုပ်ထွားနိုင်တာပေါ့ဗျာတကယ်အားရစရာကောင်းပါလေဗျာကျွန်တော်မြင်ပါလေဗျာ
ဒီတစ်ခေါက်ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အချက်တွေကိုသင်ခန်းစာယူပြီးနောက်လာမယ့်ရွေးကောက်ပွဲမှာအချင်းယူပြင်ဆင်တဲ့လို့ဒီပွဲကိုတက်ရောက်လာသူတွေကပြောပါတယ်မြန်မာနိုင်ငံမှာရက်သားအစိုးရတရအနေနဲ့နှစ်ပေါင်း50အတွင်းပထမဆုံးအကြိမ်ကျင်းပနိုင်ခဲ့တဲ့ဒီတစ်ခေါက်ရွေးကောက်ပွဲဟာငြိမ်ငြိမ်ချမ်းချမ်းနဲ့ဒီမိုကရေစီနည်းလမ်းကျဆောင်ရွက်နိုင်ခဲ့တယ်လို့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောဆိုခဲ့ကြပါတယ်လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အင်းကတော့ဒီတစ်ခေါက်ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အားနည်းချက်အသာချက်တွေကိုအစိုးရတက်လက်ထက်အတွက်အစီရင်ခံစာတရရေးသားပြုစုသွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်အခုတော့ရှမ်းပြည်နယ်တွင် KIO တပ်တွေအင်အားတိုးချဲ့တဲ့တရင်တင်ပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဖောင်းဆိုင်နဲ့မုံဘော်ဒေသတွေမှာ KIO လို့ခေါ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ကနေတပ်မဟာ6နဲ့မြင်းအဖြစ်တပ်ရင်းတိုးချဲ့ခဲ့တဲ့အပေါ်မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ကနေပြင်ထန်စွာကန့်ကွက်ရှုံးချခဲ့ပါတယ်တမဟာ6အဖြစ်သတ်မှတ်တဲ့ဒေတာဟာကချင်လွတ်လပ်ရေးအဖွဲ့ကနေအရင်ကတည်းကအခြေပြုလှုပ်ရှားနေတဲ့နယ်မြေဖြစ်ပြီးအုပ်ချုပ်မှုလွယ်ကူစေဖို့အခုလိုတမဟာတစ်ခုအနေနဲ့ခွဲပြီးတော့ဖွဲ့ခဲ့တာလို့လဲ KIO တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကို VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါ UPWC ကမြန်မာဆိုရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့ကနေ KNO ကချင်လွတ်လပ်ရေးဖွဲ့ရဲ့တမဟာတိုးချဲ့တဲ့လွတ်ရပေါ်မှာကန့်ကွက်ခဲ့ပြီး KNO အနေနဲ့ပြည်ထောင်စုအစည်းအပြစ်ခတ်ချက်ဆက်ရေးစာချုပ်တိုင်းလိုက်နာဖို့အကြောင်းကြားခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်သူဦးညိုဦးမြင့်ကခုလိုပြောပါတယ
် KNO နဲ့2013မှာပြစ်ခတ်တဲ့ခေတ်ညွှော့ချရေးသဘောတူညီချက်စာချုပ်လက်မှတ်ထိုးထားတဲ့အတွက်ကြောင့်ဒီကိစ္စအနေနဲ့ UPWC ဘက်ကနေပြီးတော့ဒီပေါ်မှာရရှိလာတဲ့ဒီတဲ့လေးပေါ်မှာဒီပေါ်မှာအကြောင်းကြားတယ်လို့ပဲကျွန်တော်ပြောနေပါတယ်အဓိကတော့ကျွန်တော်တို့နှစ်ဖက်သိဆုံးဆွေးနွေးကြရမှာပေါ့ဒီချက်ကတော့ကျွန်တော်တို့နှစ်ဖက်သဘောတူညီချက်တင်ရှိပါတယ်အဲ့နှစ်ဖက်သဘောတူညီချက်ကဥပမာဖြင့်တတိထပ်မတူချဲအောင်တတိနေရာအပြောင်းလဲကိစ္စဒီမှာဟိုနှစ်ဖက်အပြည့်ပေးဖို့တက်လာဖြင့်ဖြည့်ရှင်းဖို့ဆိုတာဒါသူ့ရဲ့လုပ်ပိုင်ခွင့်လေကသဘောတူညီချက်အပေါ်မှာလေးစားလိုက်မှာပေါ့ဟိုတင်ပြတယ်လို့ထင်ပါတယ်ခဏငင်းငယ်မှုကိုဘယ်လိုထိခိုက်နိုင်မလဲလို့ပြောမယ်ဆိုတာကဒီနှစ်ဖက်ပုံမှာလည်းမသိပါတယ
်ရခိုင်ပြည်မာပြည်ကိုမြင်းနဲ့ပါတီထိန်းချုပ်နိုင်ပြီဖြစ်တဲ့မွန်ဂိုဖောင်းဆိုင်မုံပေါ်ဒေတာတွေမှာဖေဗူဝါရီလ26ရက်နေ့မှာ KIO ကနေတပ်မ6နိုင်ပြီဖြစ်တရားဝင်ဖွဲ့စည်းခဲ့တဲ့ပေါ်အစိုးရကနေတရားဝင်ကန့်ကွက်ခဲ့တာပါ KIO အနေနဲ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဖောင်းဆိုင်နဲ့မုံပေါ်ဒေတာဟာကချင်တော်လိုင်းရေးစတင်ကလေးကအခြေပြုလာတဲ့နေမျိုးတစ်ခုလို့ဝါရီကချင်တော်လိုင်းရေးကောင်းဆောင် KIO နိုင်ငံခြားဆက်ဆံရေးတာဝန်ခံ James Lundong ကပြောပါတယ်
ဒီဒေတာဟာပေါ်တော့လာတော့တမဟာလေးနေနေအမုံကိုနေနေမှာအခုနောက်ကြတော့တမဟာ6တော့လာပေါ့6တခုနှစ်တော့တော်လိုင်းရေးစတင်ကလေးကနေရာမှာကျွန်တော်စတာကို
မွန်ဂိုဒေတာဟာ KIO တပ်မ၄နဲ့ဆက်ဆံမှုရှိနေပြီးဖေဖော်ဝါရီလ26ရက်နေ့မှာတပ်မ6နယ်မြေဖြစ်တရားဝင်တတ်မှတ်ခဲ့တယ်လို့ KIO တပ်မ၄စစ်ဖက်ရရှိသူကပြောပါတယ
်။တရားဝင်ဖွဲ့စည်းတာတော့ဒီလို26ရက်နေ့မှာစတင်ဖွဲ့စည်းတယ်။တခြားရည်ရွယ်ချက်ချင်းချင်းမမတော့မရှိဘူး။တပ်မ၄နယ်မြေဒေတာခြေတဲ့နဲ့ခါကျတော့ခွဲပြီးတော့အုပ်ချုပ်လို့ရှိရင်ပုံပြီးတော့အဆင်ပြေမယ်ဆိုတဲ့သဘောမျိုးနဲ့ခွဲပြီးတော့နာမည်တက်လိုက်တဲ့သဘောမျိုးပါပဲ။ကတော့လူမှုရှိရင်တက်ရင်အားတွေပါပဲတမဟာ6ကျတော့ကျွန်တော်ဒီကိုလုံးရဲ့အထက်တက်တယ်မြေနောက်ပချာပြုတ်နေစအတိတော့
တမဟာ6နေမြေဖြစ်ဖွဲ့စည်းခဲ့ပြီး KIO ကချင်လွတ်လပ်ရေးဖွဲ့နဲ့ထိုးစစ်ဆင်လာတဲ့မြန်မာတမတော်တို့ကြားမှာမွန်ဂိုဒေတာရွယ်ဝင်းကျွာနီးမှာတိုက်ပွဲငယ်တစ်ခုဖြစ်ပွားခဲ့တယ်လို့အဆိုပါစစ်ဘက်ရာရှိကပြောပါတယ် KIO အနေနဲ့2013ခုနှစ်မြန်မာဆိုရတမတော်နဲ့စစ်ရေးရတင်းမာနေစဲချိန်ကလေးကမွန်ဂိုဒေတာဘက်မှာအခြေပြုလှုပ်ရှားနေတာဖြစ်ပြီးအခုမှတရားဝင်တပ်မ6နေမြေဖြစ်တိုးချက်ဖွဲ့စည်းလိုက်တာဖြစ်ပါတယ် KIO အနေနဲ့တပ်မ6နေမြေဖြစ်ထပ်မံတိုးချက်ဖွဲ့စည်းမှုဟာငြိမ်းချမ်းရေးအတွက်ကောင်းကျိုးသက်ဆိုးကျိုးပုံမတက်ရောက်စေမှာဖြစ်ပြီးအစိုးရကနေလက်ရှိဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးကိုစန့်ကျင်ရန်ရောက်နေတယ်လို့လည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိမှာမြန်မာတပ်မတော်အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစစ်အင်အားတိုးချဲ့လာနေပြီးဒေသအတွင်းမှာရှိတဲ့လက်နက်ကင်ဖွဲ့တွေကိုတပ်မတော်ကနေရှင်းလင်းသွားမယ်လို့လဲကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံပါတဲ့သတင်းစာတွေထဲမှာရေးသားဖော်ပြထားပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာ KIU ကချင်လွတ်လပ်ရေးဖွဲ့ TNL တောင်းပလောင်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုကန့်တပ်ဖွဲ့အစရှိတဲ့လက်နက်ကင်တပ်ဖွဲ့တွေအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ
နိုင်ကုန်အိမ်ပါရှင် တစ်ဆက်ထဲမှာပဲလူအခွင့်အရေးချိုးဖောက်ခံရတဲ့ရှမ်းပြည်နယ်ထဲကဒေသခံတွေရဲ့ရန်ကုန်ကသတင်းစာရှင်းလင်းပွဲအကြောင်းတင်ပြပါမယ်။အပြစ်မဲ့ရွာသားတွေတိတ်ဆုံးရတဲ့အထိဖြစ်ခဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမုံကျဲမှာမြုပ်ထားတဲ့မြေမြုပ်မိုင်းတွေကိုအ мян ဆုံးဖယ်ထုတ်ရှင်းလင်းပေးဖို့မြမတပ်မတော်အပါအဝင်ကချင်လွတ်မြောက်ရေးတပ် KIO နဲ့တအောင်းတပ်မတော် TNLA တို့ကိုဒေသခံရွာသူရွာသားတွေကတောင်းဆိုလိုက်ပါတယ်။တအပြင်မြမတပ်ဖက်ကဖမ်းဆီးသွားတဲ့ကျေးရွာသားတွေကိုအ мян ဆုံးပြန်လုပေးပါလို့လည်းအရှိမြောက်တိုင်းစစ်ဌာနချုပ်နဲ့ပြည်내အစိုးရတာဝန်ရှိသူတွေကိုတောင်းဆိုကြပါရယ်ဒီလိုဒေတာရင်လူအခွင့်ရေးချိုးဖောက်မှုတွေကိုဒေတာခံတွေကိုယ်တိုင်လာပြီးတော့ရှင်းလင်းတင်ပြခဲ့တဲ့ဒီကနေ့ရန်ကုန်ကသတင်းစာရှင်းလင်းပွဲအကြောင်းမှတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်ဇန်နဝါရီလထဲမှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တာမိုးညဲမြို့နယ်ခွဲအတွင်းကဟိုပုံကျေးရွာအနီးမှာမြမစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ရပိုင်းတွင်းမှာပဲအဲ့ဒီဟိုပုံကျေးရွာအနီးတစ်ဝိုက်မှာမြမတပ်နဲ့တအောင်လူမျိုးရေးတပ် TLN တွေတိုက်ပွဲတွေဖြစ်ခဲ့ကြတဲ့အတွက်ကျေးရွာတွေကနေအိမ်တွေမိလောင်ဖျက်ဆီးခံရလို့တာမိုးညဲမြို့ဘက်ကိုရွာသားတွေထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာတော့တိုက်ပွဲတွေရပ်သွားလို့နေရရင်ကိုပြန်လာတဲ့ရွာသားတွေကရွာသားတအူးမြေမြုံမိုင်းနင်းမိပြီးအသက်ဆုံးခဲ့ရပါတယ်အခုချိန်ထိလည်းအဲ့ဒီကျေးရွာတစ်ဝိုက်မှာမြေမြုံမိုင်းတွေကရှိနေဆဲဖြစ်လို့ရွာသားတွေရဲ့အသက်အန္တရာယ်စိုးရိမ်ရလို့အ мян ဆုံးရှင်းလင်းပေးဖို့အဲ့ဒီဒေသထဲမှာတိုက်ပွဲဖြစ်ခဲ့တဲ့လက်နက်ကိုင်အဖွဲ့အစည်း3ခုဖြစ်တဲ့မြမတပ်မတော်ကချင်လူမျိုးရေးတပ် KIA နဲ့တအောင်းတပ်မတော် TLN တို့ကိုဒေသခံရွာသူရွာသားတွေကတောင်းဆိုတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကကချင်မျိုးသားလုံးဆိုင်ရာကွန်ရက်ကကိုအိုင်ဇက်အောင်ကအခုလိုပြောပါတယ
်ဟိုပုံမှာမြုပ်ထားတဲ့မြေမြုံမိုင်းပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလက်နက်ကိုင်အဖွဲ့ဖုံးဖက်စစ်တပ်မြမတပ်မတော်ရဲ့ကျင်လူမျိုးရေးတပ်မတော်ရဲ့အပြီးအောင်းပလောင်လူမျိုးရေးတပ်မတော်တွေကျွန်တော်တို့အစုညော့မြစ်တိုင်ရခံချင်ပါတယ်အဲ့လိုအဲ့ဒါကြောင့်ကျွန်တော်တို့ဟိုပုံကျေးမှာရှိတဲ့ပြည်သူတွေပြည်သားဝင်တွေဆက်ချက်ဖြစ်တာကြောင့်မို့ဒီမြုပ်ထားတဲ့မြေမြုံမိုင်းကိုဒီလက်နက်ကိုင်အဖွဲ့သုံးခုနဲ့ပေါင်းပြီးတော့ဖေးစားပြဖို့ရံတယ်ပေါ့နော်ရွာသားတွေအားလုံးစုပေါင်း133ခုစုပေါင်းပြီးတော့ဒီလက်နက်ကိုင်အဖွဲ့အစည်းဆုံးအတနာခံစာကျွန်တော်ဆင်ခဲ့ပါတယ
်ဟိုပုံမှာတိုက်ပွဲတွေဖြစ်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းတိန်းနီမြို့နယ်မန်လင်ကျေးရွာအုပ်စုပန်ဟက်ကျေးရွာမှာလည်းရွာသားတွေကိုမြန်မာတပ်ဖက်ကဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်အခုချိန်အထိအကြောင်းပြချက်တစုံတရာမရှိဘဲဖမ်းဆီးထိန်းသိမ်းထားလို့အ мян ဆုံးလွှတ်ပေးဖို့ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံကျေးရွာသားတွေကတောင်းဆိုထားတယ်လို့လည်းကိုအိုင်ဇက်အောင်ကဆက်ပြောပါရစေ။
ကျွန်တော်တို့အရှိမြောက်ပိုင်းစစ်ဌာနချုပ်ကိုတောင်းတာတယ်။နောက်ပြီးကျွန်တော်တို့ဒီစင်ကြီးမြို့နယ်အုပ်စုရင်းပေါ့နော်။အဲ့ဒါကိုအတောင်းတာတယ်။နောက်ပြီးကျွန်တော်တို့ဒီစင်ကြီးရဝန်ကြီးပေါ့။စင်ကြီးရဝန်ကြီးကိုအတောင်းတာတယ်။နောက်ပြီးတော့ကောင်းခါပြည်သူစစ်တပ်ကအတောင်းတာပါတယ်ခင်ဗျာ။ကျွန်တော်အရှိမြောက်ပိုင်းကိုစစ်တပ်ချုပ်ကိုဒီစားလိမ့်မှုပြီးတော့အတောင်းတာထားပါတယ်။ Transport ဆောင်သွားခိုင်းရတဲ့ပြီပေါ့နော်။သူတို့ရဲ့စားသမီးတွေရောသူတို့ရဲ့ဇနီးတွေရောတကယ်ကိုဒီတော့ဖာနတ်တင်လေဝီပြောဆက်ချက်မျိုးစုံနဲ့ရင်ဆိုင်နေရပါတယ်လို့သူရတွေရောလူတော်တွေရောအားလုံးကိုကျွန်တော်တောင်းဆိုချင်ပါတယ်ခင်ဗျာ
အခုလိုမျိုးဒေတာတွင်တိုက်ပွဲတွေဖြစ်နေတယ်လို့တိုက်ပွဲတွေရက်ချိန်မှာလဲလူနေအိမ်ခြေတွေရှိတဲ့ကျေးရွာတွေအနားမြေမြုံမိုင်းတွေမြုပ်ထားလို့အပြစ်မဲ့ရွာသားတွေအသက်ဆုံးရှုံးခြေပြက်လက်ပြက်နဲ့ထိခိုက်ဒဏ်ရာရနေကြလို့အထိတ်တလန့်ဖြစ်နေရတဲ့အနေအထားကိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့စစ်တပ်တာဝန်ရှိတဲ့သူတွေဘက်ကအ мян ဆုံးရှင်းလင်းပေးပါလို့ဒေတာကံပြည်သူတွေရဲ့ကိုယ်စားသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ဒေါ်စတောင်လွမ်းငယ်ကတောင်းဆိုပါတယ်ဒေတာတွင်တည်ငြိမ်အေဂျင့်ပြီးတော့စစ်ပွဲတွေအ мян ဆုံးရပ်ပေးဖို့တိုက်ပွဲတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်ခံစားနေရတဲ့တိုင်းရင်းသားပြည်သူလူထုကလူလာနေကြတယ်လို့ဒေါ်စတောင်လွမ်းငယ်ကပြောပါတယ်
ဒီမှာဖြစ်ချင်းကျင်ဘူးပေါ့နော်အဲ့ဒီစစ်ပြောင်းတဲ့စစ်ဖြစ်လာပြီဆိုလို့ရှိရင်နောက်ဆက်တဲ့အကျိုးဆက်တွေကများလွန်းလို့အဲ့ဒီစစ်မဖြစ်ရင်ဒီကအောက်ဆီဂျင်ဆင်းရှင်ကျင်ရတော့စစ်မဖြစ်ဘူးပဲ
ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတော့အခုချိန်ထိရှမ်းလက်နက်ကိုင်တပ်နဲ့တအောင်းတပ်တို့ကြားတိုင်းရင်းသားလက်နက်ကိုင်တပ်အချင်းချင်းတိုက်ပွဲတွေဖြစ်နေစေဖြစ်တယ်လို့တအောင်းတပ်နဲ့ကချင်တပ်စတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့မြန်မာစစ်တပ်ကြားလဲတိုက်ပွဲတွေဖြစ်နေတာပါဒါကြောင့်ထောင်ချီတဲ့စစ်ပြေးဒုက္ခသည်တွေဟာနေရရင်ကိုစွန့်ခွာပြီးစစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့တိုက်ပွဲတွေခိတငြိမ်သွားလို့ပြန်လာချိန်မှာလဲဖမ်းဆီးစစ်ဆေးမှုတွေနဲ့မြေမြုံမိုင်းအန္တရာယ်ကိုရင်ဆိုင်နေကြရတာမို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကအ мян ဆုံးဖြေရှင်းပေးဖို့ကိုဒေသခံကြေးရွာသားတွေကတောင်းဆိုနေကြပါတယ်ဒီလိုအခြေအနေကြောင့်ဒီကနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေဟာရန်ကုန်အထိရောက်လာပြီးတော့ရှမ်းလူမှုအဖွဲ့အစည်းတွေရှမ်းစာပေရင်ကျေးမှုအဖွဲ့အစည်းတွေကဥဆောင်ပြီးတော့သတင်းစာရှင်းလင်းပွဲတရပြုလုပ်ပြီးလူခွေချိုးပေါက်ခံရမှုတွေကိုရှင်းလင်းတင်ပြခဲ့ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေ line to meter 24 25 30နဲ့52တို့ကနေည10နာရီအထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရေးအကြောင်းတီးကောင်းစရာနဲ့အတူတက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့ American နိုင်ငံရေးအကြောင်းတီးကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတလောင်းရွေးကောက်ပွဲဒီမှာ Republican နဲ့ Democrat Party အတွက်သမ္မတလောင်းဘယ်သူပဲဝါဖြစ်မလဲဆိုတာလာမယ့်ရက်တွေအတွင်းပို့ပြီးတော့သိသာသာဖြေထွက်လာနိုင်ပါတယ်။ဒီကနေ့အင်ကာနေမှာပြည်내12ခုကပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေနဲ့ပနားမရွေးကောက်ပွဲတွေကျင်းပမှာဖြစ်ပြီးလူထုစစ်တမ်းတွေမှာတော့ပြည်내အားလုံးဒီဘက်မှာ Republican ဘက်ကဘီလီယနာတထဲကြီး Donald Trump နဲ့ Democrat Party ဘက်ကနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton တို့ကဦးဆောင်နေပါတယ်။Super Tuesday လို့ခေါ်နေတဲ့ပြည်내ဆန်းတစ်ခုမှာကျင်းပမယ်အင်္ဂါနေ့ပါတီတွင်းသမ္မတလောင်းပနားမရွေးကောက်ပွဲတွေကနေ Donald Trump တယောက် Republican Party ကိုကိုယ်စားပြုတဲ့သမ္မတလောင်းအဖြစ်အမည်စင်းတင်သွင်းခံရနိုင်ခြင်းရှိနေပါတယ်သူကအခုလိုမဲဆွယ်စည်းရုံးနေတာပ
ါ People are so tired of these politicians is all
လူတွေကဒီနိုင်ငံရေးသမားတွေကိုတိတ်ဆိတ်ပြတ်နေကြပါပြီသူတို့ကအပြောတက်တက်ပါပဲဘာမှအလုံးမလုပ်ဘူးကျွန်တော်တို့ဟာအမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံဖြစ်အောင်ပြန်လုပ်ပါမယ်။ကျွန်တော်တို့နိုင်ကိုနိုင်ရပါမယ်
။ And tomorrow this campaign goes now.
Hillary Clinton ကတော့သူ့ရဲ့လှုပ်ရှားမှုတွေမနှက်ဖြန်နိုင်ငံတကာကိုပြန့်နှံ့သွားပါလိမ့်မယ်ဆိုပြီးမဲဆွယ်စည်းရုံးနေခဲ့ပါတယ်။ Democrat Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရနိုင်ခြင်းများလာနေပြီမဲ့သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ထဲလွတ်တော်မှ Bernie Sanders ကတော့ပွဲရမပြီးသေးဘူးဆိုပြီးပြောနေပါတယ်။Bernie Sanders ကတော့သူ့ရည်ရည်ချက်အတိုင်းအခုလိုဆက်ပြီးပြောနေတာပါ
The middle class of this country
ဒီတိုင်းပြည်မှာလူလက်တန်းစားတွေအတွက်အခွင့်အလမ်းနည်းပါတယ်ဝင်ငွေအသစ်တွေနဲ့ဒနာကျွယ်ဝမှုအားလုံးကထိပ်ပိုင်းတရာဂိုင်နှုန်းစီကိုပဲရောက်နေပါတယ
် Donald Trump will never be the Republican nominee
Republican သမ္မတလောင်းအဖြစ်ရှင်ပြန်နေတဲ့ထဲလွတ်တော်မတ်မက်ဂရိုဗီတို့ကတော့ Donald Trump မှာ Republican Party ရဲ့သမ္မတလောင်းဘယ်တော့မှမဖြစ်ရဘူးလို့ပြောနေပါတယ်Donald Trump ရဲ့အောင်မြင်မှုရနေတဲ့အချိန်ကိုဟန်တားနိုင်လိမ့်မယ်လို့လည်းသူ့ရဲ့ပြိုင်ဘက် Republican တွေမျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့ပတ်ခြေတင်စကားစစ်တိုးပွဲမှာအရှိန်ရလာတဲ့ Marco Rubio ကတော့သူ့ရဲ့အောင်မြင်မှုကိုဆက်လက်ထိန်းထားနိုင်မယ်လို့ယုံကြည်ထားပါတယ်။သူကအခုလိုပြောပါတယ
် We are not going to let the conservative movement
conservative တွေရဲ့လှုပ်ရှားမှု Ronald Reagan ရဲ့ပါတီ Abraham Lincoln ရဲ့ပါတီကိုအလိမ်ညာဝိဇ္ဇာတွေတင်သွားတာမျိုးမဖြစ်စေရပါဘူး။
He couldn't get elected dog catcher in Florida. They
hate Donald Trump ကတော့ Ruby ကိုဘယ်မှမမနိုင်ပါဘူး။ Florida မှာအောက်ခြေအဆင့်တောင်မှရွေးမခံရပါဘူး။သူ့ကိုမုန်းနေကြပါတယ်လို့ပြောဆိုသွားပါတယ်။ပါတီအတွင်းကရှင်ပြိုင်ထိုးတဲ့မှုတွေကိုအာရုံလွှဲတဲ့အနေနဲ့ Donald Trump ဟာ Democrat Party ဘက်ကိုလည်းပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်နေပါတယ်။ Hillary Clinton ကတော့ South Carolina ပြည်နယ်ပထမရွေးကောက်ပွဲမှာအနိုင်ရထားပြီးဖြစ်တဲ့အတွက်ရွေးကောက်ပွဲမဲဆယ်ပွဲတွေမှာအဓိကဦးဆောင်သူဖြစ်လာနေပါတယ်။သူကအခုလိုပြောပါတယ်
We don't need to make America great again. America has never stopped being great.
American ပြည်အောင်စုကြီးကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်လာအောင်နောက်တစ်ကြိမ်လှုပ်ဆောင်ဖို့မလိုပါဘူး။ American ပြည်အောင်စုဟာဒီလိုမျိုးကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်ဖို့ဘယ်တော့မှရက်ဆိုင်မသွားခဲ့ပါဘူး။ဒါပေမဲ့တိုင်းပြည်တစ်ခုလုံးအနေနဲ့ပြန်ပြီးတော့လှုပ်ဆောင်စရာတွေရှိပါသေး။နေရံတွေတည်ဆောက်မဲ့အစားအဟန့်အတားတွေကိုသာဖြိုဖျက်ရမှာပါ။
Donald Trump နဲ့ပတ်သက်လို့စူးစူးညံ့ညံ့ပြောတဲ့သူတခြားသူတွေကိုမတရားပုတ်ခတ်ပြောတဲ့သူဆောင်ပြောင်ခက်တဲ့နေသူဖြစ်ဘယ်သူတွေဘလို့ပဲဝေဖန်ပြောနေကြပေမဲ့သူကလောလောဆယ်တော့အမေရိကန်နိုင်ငံကြီးမှာအများအာယုံစိုက်ခံရသူတူဖြစ်လာနေပါလေနိုင်ငံရေးအခြေတည်ငြိမ်းချမ်းမှုနဲ့အတိုက်အခိုက်တွေကြောင့်ဒီလောက်ထိအာယုံစိုက်ခံရသူဖြစ်ရပ်တည်နေတာကသူ့အတွက်အောင်မြင်မှုရနေတာလည်းဖြစ်ပါလေ Super Tuesday အင်္ဂါနေ့သဗ္ဗတလောင်းရွေးချယ်ပွဲဒီမှာသူ့ရဲ့အောင်မြင်မှုတိုင်းတာကိုနောက်ထပ်ထပ်ပြီးဆန်းသက်ကြအောင်မှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတော့ပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေတို့ရှင်များခင်ဗျာဒီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တို့ဒီအများစုအနိုင်ရထားတဲ့အတွက်ကြောင့်မလို့အစိုးရအသစ်ဖွဲ့စည်းရတော့မှာဖြစ်ပါတယ်နောက်လာတဲ့မှာစပြီးတော့ဖွဲ့စည်းရတော့မှာဖြစ်ပါတယ်ဒီကြားကာလထဲမှာတော့ဒီအစိုးရဖွဲ့စည်းရေးနောက်အစိုးရဖွဲ့ဝင်တွေမှာဘယ်သူပါမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အတော်လေးကိုအထိမခံတဲ့အခြေအနေအတော်လေးသတိထားနေတဲ့အခြေအနေမှာတွေ့ရပါတယ်တစ်ချိန်တည်းမှာပဲဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရဖြစ်လာရင်ဆိုတဲ့အခြေအနေဘယ်လိုဖြစ်မလဲဆိုတဲ့စိတ်ဝင်စားမှုတွေလည်းကျွန်တော်သတိထားမိပါတယ်ကြောင့်မလို့ဒီကနေ့အင်္ဂါညပိုင်းမှာလုံးမဲ့တိုက်ရိုက်လေးစီစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့ပထမဆုံးရင်ဆိုင်ရနိုင်တဲ့အခက်အခဲတွေအကြက်တဲတွေစင်ခေါ်ချက်တွေဒီကြောင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးဆောင်မှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီနိုင်ငံရေးစောင်းပါတွေသုံးသပ်ချက်တွေရင်းနေတဲ့စိုက်ဆရာတန်းစိုးနိုင်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးလေးလာသုံးသပ်သူကဲခတ်သူဖြစ်တဲ့ဦးအောင်သူငင်းရှိပါတယ်။အဲလက်ရှိလေးလိုင်းပေါ်မှာတော့စိုက်ဆရာဦးတန်းစိုးနိုင်ရှိပါတယ်။နောက်တော့ရှင်တော်များများကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ရပြောဆိုလို့ရမိများလို့ရဆိုပြီးတော့ကျွန်တော်တို့စီကိုတော်တော်လေးဖုန်းနံပါတ်တွေပေးအီးမေးပို့ထားတာရှိပါတယ်ကျွန်တော်တို့အနေနဲ့တော့တက်တိုင်လောက်ခေါ်ယူပေးသွားမှာဖြစ်ပါတယ်ခင်ဗျအားလုံးတော့အချိန်ကတ်နဲ့ကြောင့်အားလုံးတော့ခေါ်နိုင်မှာမဟုတ်ပါဘူးကျွန်တော်ရင်ဆုံးတော့ဆိုင်းဆရာဦးတန်းစုနိုင်ဖိတ်ခေါ်ချင်ပါတယ်ဦးတန်းစုနိုင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါလိမ့်ခင
်ဟုတ်ကဲ့ဦးတန်းစုနိုင်ခင်ဗျအခုခုနကကျွန်တော်ပြောသွားလို့ပေါ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတစ်ဖွဲ့စည်းနိုင်ခဲ့ရင်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တော်လေးစိတ်ဝင်စားမှုရှိကြတာကျွန်တော်သတိထားမိပါတယ်ခင်ဗျာအဲ့တော့ဦးသားစိုးနိုင်နေတဲ့ကျွန်တော်အရင်ဆုံးမေးချင်တာကအမျိုးသားလူမှုစုဖွဲ့ချုပ်အစိုးရအနေနဲ့ပထမဆုံးရင်ဆိုင်ရနိုင်တဲ့အချက်တဲအခက်ခဲအကဲဆန်းချက်ဘာရှိလာနိုင်လဲခင်ဗျာ
တော့ပထမဆုံးဒီရင်ဆိုင်မယ့်ကိစ္စကတော့ညီညာရေးနဲ့ပတ်သက်တဲ့ကိစ္စမှာ energy ပါတီကနေပြီးတော့ဥဆောင်ပါဝင်မယ်ဆိုတဲ့ကိစ္စဟာကျွန်တော်တိုင်းပြည်အရေးလဲကြည့်ပါတယ်နောက်တစ်ခုကအဲ့ဒီကိစ္စဟာတော်တော်လေးကိုကျွန်တော်တို့ဆွေးနွေးညှိနှိုင်းရမယ်အဲသဘောထားပြဿနာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်အဲ့ဒီကိစ္စကို NLD ပါတီအနေနဲ့အဲကျွန်တော်တို့ဘယ်လိုဖြေရှင်းမလဲဖြေရှင်းနိုင်တဲ့အနေအထားဟိုအခြေအနေတွေရောဘယ်လိုရှိလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျငင်းငင်းရေးကိစ္စနဲ့ပတ်သက်လို့ခုနကဦးတန်းစုနိုင်ပြောသွားတဲ့အခါမှာ NLD နဲ့ရင်ဆိုင်ရမယ်ဆိုတော့အလားအလာကောင်းဖြစ်နိုင်တာလားဒါမှမဟုတ်ပိုဆိုးသွားနိုင်တာလားအခြေအနေဘယ်လိုရှိပါလဲ
ဟုတ်ကဲ့ဟိုဒီကပြောလို့ရှိရင်တော့ NLD ရဲ့သဘောထားကသဘောထားကမှန်ကန်ကောင်းမွန်ပြီးတော့ဟိုကျွန်တော်တို့ဟိုဒီတန်းဒီရဲ့လိုအပ်ချက်ကိုလည်းဖြည့်ဆည်းရန်ရောက်ပါတယ်ဒါနဲ့အလားအလာကောင်းသလားမကောင်းဘူးလားဆိုတဲ့အမိသားကိုတော့ချုပ်ငုံပြောလို့ရှိရင်တော့အလားအလာတော့သိပ်ကောင်းမှုလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အလားအလာမကောင်းဘူးဆိုတာကလက်ရှိလုပ်နေတဲ့ NCA တနင်္ဂနွေပြစ်ခတ်ရစဲရေးစာချုပ်အနေနဲ့လားဒါမှမဟုတ်ရှင်တခြားအခြေအနေတွေဘယ်အခြေအနေတွေကိုထောက်ပြချင်ပါလဲခင်ဗျာဥပမာအဖြစ်ပြောမှဆိုရင
်ဒီကအပြင်တော့ဒီကအပြင်တော့ NCA နဲ့ပတ်သက်ပြီးတော့ NCA စာချုပ်လက်မှတ်ရေးထိုးတဲ့အခွင့်အရေးနဲ့လက်မှတ်ဒီထိုးခြင်းရှိတဲ့အခြေအနေကြောင့်ကွဲပြားခြားနားမှုတွေရှိနေတဲ့အောက်မှာကျွန်တော်တို့NLD ပါတီမင်္ဂလာသဘောထားပါအဲ့ဒါတော့ဗာလဲဆိုတော့အလုံးပါဝင်ကြီးဆိုရမျိုးပါအလုံးပါဝင်ကြီးဆိုရဲမူဟာအခုဟိုတကယ်တမ်းလက်တွေ့ကြကြပြောရမယ်ဆိုလို့ရှိရင်တမလို့နေနဲ့အလုံးပါဝင်ကြီးကိုမူရလက်ခံနိုင်တဲ့အနေအထားမရှိပါဘူးသူတွေတော့ CIA ကျွန်တော်တို့DNL ဘလောင်ဖွဲ့ AA လောက်ပြီးကိုကန့်ဖွဲ့အဲ့ဒီဖွဲ့တွေပါဝင်မှုကိုလက်မခံနိုင်ဘူးလို့ဟိုတမတော်ပဲကအဲ့လိုဟိုပြောတဲ့သဘောထားရှိပါတယ်အဲ့တော့အဲ့ဒီသဘောထားရှိတဲ့နောက်ကွယ်မှာ NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာအဆက်မပြတ်ဖြစ်ပွားနေတဲ့ကျွန်တော်တို့တိုက်ပွဲတွေရဲ့အမိသားတွေကဒီကိစ္စမှာတမတော်ကသဘောတူလာအောင်လုပ်ဖို့ဆိုတဲ့ကိစ္စဟာဒေါ်စန်းစုကြည်နဲ့ NLD ပါတီတွေရည်ကြည့်လို့စိတ်ခုံမှုပြဖြစ်လာလိမ့်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ ကျွန်တော်နောက်တစ်ချက်မေးချင်တာကဒေါန်ဆန်းစုကြည်ကဒီငင်းငိုင်းနဲ့ပတ်သက်လို့မကြမကြပြောလို့ရှိပါလေအဓိက21ရာစုလိုမျိုးပင်လုံညီလာခံခေါ်ယူနိုင်ဖို့ဆိုတဲ့သူ့ရဲ့ပြောဆိုချက်ပါတချို့ကလည်းဒါဟာစိတ်ကူးယဉ်မှုဖြစ်နိုင်တယ်ဖြစ်နိုင်ပါမလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိပါလေဒါနောက်တစ်ချက်ကဒါနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုမှုတွေလည်းအမျိုးမျိုးရှိပါတယ်အူတန်းဆုံးနိုင်အမြင်သိချင်ပါလေခင်ဗျဟု
တ်ကဲ့21ရာစုဟိုပင်လုံညီလာခံဆိုတော့ကျွန်တော်တို့58ခုနှစ်ပင်လုံညီကညီလာခံနဲ့မတူကွဲပြားခြားနားတဲ့အနေအထားရှိပါတယ်။အဲဒီကျွန်တော်58ခုနှစ်ပင်လုံညီလာခံဆိုတာတကယ်ကျတော့တောင်တန်းသားတွေလို့ပြောတဲ့အချင်းတို့ရှမ်းတို့နော်အချင်းတို့နော်ဒီရှင်အားသူတွေလောက်တဲ့ပါတာကနော်ကျွန်တော်တို့ဒါပေမဲ့ခုကာလမှာတော့21ရာစုညီလာခံကတော့ဒီဗမာပြည်ဖက်ဒရယ်ပြည်တော်စုထူထောင်ရေးအတွက်ဒီအမျိုးသားတော်လှန်ရေးလှုပ်ရှားမှုတွေလုပ်နေတဲ့အင်အားစုက20ခုရှိနေပါပြီ။အဲ့တော့ဒီလူတွေအလုံးပါဝင်မဲ့ဗမာပြည်ရဲ့ဒီရင်းနှီးမြှင့်ရေးနဲ့ဆက်ရယ်နိုင်ငံတည်ဆောက်ရေးပြဿနာကိုမဖြစ်ရှင်းနိုင်ပါဘူး။အဲ့ဒီထဲမှာအွယ်စီတချို့တော့ကျွန်တော်တို့အခု NTA စာချုပ်လက်မှတ်ထိုးတဲ့အခါမှာရှစ်ဖွဲ့တော့ပါပါတယ်။ဒါပေမဲ့အများအားစုကအဲ့ဒီထဲမှာမပါပါဘူး။အဲ့ဒီထဲမှာခုနကပြောတဲ့အခွင့်အရေးတွေကကုကံဖွဲ့ဆိုလို့ရှိရင်ကုကံဖွဲ့ကသူတို့ကတပတ်ကပြစ်ခတ်ရစေတယ်။နောက်ပြီးတော့ TNL ကိုလည်းကုကံဖွဲ့ကြတဲ့အခါကျတော့လေသူတို့ကသူတို့ကိုထိုးစစ်ဆင်မှုမလို့ရင်ကုကံရေးစစ်ပွဲပဲလုပ်မယ်လို့ပြောနေပါလေ။အဲတော့အဲ့ဒီလိုပြောနေတဲ့အနေထားအောက်မှာတောင်အခုတိုက်ပွဲကြီးဆက်ပြီးတော့ဖြစ်နေတယ်။စစ်စင်ရေးကြီးလည်းတပတ်ကဆက်လုပ်နေတဲ့အနေထားအောက်မှာအဲ့ဒီအင်အားစုတွေအလုံးပါဝင်ရရင်လာရေးကိုတိုးပန်းတဲ့အခါမှာကျွန်တော်တို့ဒီငင်းငင်းဒီပေါ်ဆောင်ရေးအဖွဲ့ပေါ့ဗျာသမ္မတပေါ်တိကံအဖွဲ့ကြီးရဲ့သဘောထားကြီးလုံးနောက်ပေါ့သမ္မတဘူးတိုင်းကအဲ့ဒီသဘောထားကြီးဟိုအဲ့ဒီကိစ္စတွေကိုကျွန်တော်တို့လိုက်လျောကျွန်တော်တို့စဉ်းစားပြေဖို့လိုပါဒါမှသမ္မတရဲ့သဘောထားကဒီနေ့ထိနော်အမြင့်ဆုံးကြီးနော်ဟိုအပြတ်ချင်းမူကြီးဆိုရဲစကားကံကြီးထွက်နေတဲ့အခါမှာကျွန်တော်တို့ဒီကိစ္စတွေကိုဒေါန်ဆန်းစုကြည်ပါဒီအပါဝင် NLD ခေါင်းဆောင်ဦးအနေနဲ့ဒီကိစ္စကိုရှင်းပြအောင်လုပ်နိုင်ပါမလားဆိုတာအတော်ဆန်းရရှိတဲ့ကိစ္စပါ။ဘာကြောင့်လဲဆိုတော့ဒီသမာဦးသိရင်ရဲ့အစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီငြိမ်းချမ်းရေးပေါ်ဆောင်ရေးအဖွဲ့ဒီပင်လင်းအဲ့ဒီကိစ္စတွေကိုသူတို့ကရှောင်ကွင်းပြီးတော့ဒီကပြောနေတာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ
။အဲ့ဒီအနေနဲ့အောက်မှာဒါတော့အတော်လေးကြီးမားတဲ့ချက်ကြီးလည်းယူဆပါရဲ့
။ဟုတ်ကဲ့။ဦးတန်းစွန်းနိုင်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်တို့ရှင်တွေသူတို့ဖုန်းမှာပေးထားလူတွေဖိတ်ခေါ်ကြပါလေ။ကျွန်တော်အရင်ဆုံးဦးမောင်ကျော်စံကိုဖိတ်ခေါ်ကြပါလေခင်ဗျာ။ဦးမောင်ကျော်စံကလည်းဆိုင်းဆရာတူဖြစ်ပါလေ။ဦးမောင်ကျော်စံအခုခုနကတော့ဆိုင်းဆရာဦးတန်းစွန်းနိုင်ပြောသွားတဲ့အထက်မှာတော့မြို့သားဒီမိုစီဖွဲ့ချုပ်အစိုးရအနေနဲ့အတိတ်ကအရင်ဆုံးရင်ဆိုင်ရမှာငြိမ်းချမ်းပြဿနာပါတဲ့။ဦးမောင်ကျော်စံကဘာပြဿနာတွေတွေ့ပါလဲခင်ဗျာ။သဘောတူပါလား။
ဟုတ်ကဲ့ကျွန်တော်လည်းသဘောတူပါတယ်ဟဲ့လားညီငယ်ရဲ့ပြဿနာကိုညီငယ်ရဲ့ပြဿနာကတော့ကျွန်တော်တို့ဒီဘယ်အစိုးရပြတ်တဲ့မြန်မာနိုင်ငံမှာအဲ့ဒါပထမဆုံးဖြေရှင်းရမယ့်ပြဿနာဖြစ်နေပါတယ်။ဒါလို့ဆိုတော့ဒီညီငယ်ရဲ့ပြဿနာကအမိတွေလာတာကမတူ60ကျော်ဆိုတော့အဲ့ဒီပြဿနာကိုဖြေရှင်းပြီးမှကျွန်တော်တို့လက်ထက်ဒီမိုကရေစီရေးတွေဘာလို့ညာလို့ဆိုတာသိလာရမယ့်ကိစ္စပါ။အဲ့ဒါတွေမသိမရှင်းဒီဒီမိုကရေစီရေးဆိုတာလေလူသားချင်းစာနာဟောလူဘာပြောမလဲလူခွေးရည်လို့ပြောလို့ဆိုတာလေဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဥမောင်ကျော်စံကိုကျွန်တော်မေးချင်တာကအခု NLD အစိုးရဖွဲ့လာလို့ရှိရင်ခုနကပြောတိုင်းသားပြဿနာညီငယ်ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာပို့ပြီးတော့ဆင်ပြေလာမယ်ထင်လားဒါမှမဟုတ်ရှင်အဆင်ပြေပါမလားဆိုတဲ့တန်ဖိုးရှိလားဘယ်လိုယူဆပါလဲ
အဆင်ပြေမလို့တော့ကျွန်တော်ယူဆပါဘူးဘာလို့ဆိုလို့ရှိရင်ဒီနေ့ထိအစိုးရကညီငယ်ပြဿနာကိုဖြေရှင်းမယ်လို့တဲ့တမတော်ကတော့ထိုးစစ်ဆင်ပြေတယ်အမြဲတမ်းဒါတို့လုပ်နေတယ်ဆိုတော့အဲ့ဒါဒီအစိုးရ energy အစိုးရလက်ထက်မှာလေဒါဒီလိုမျိုးကိစ္စတော့ကျွန်တော်မမြင်ပါဘူးခင်ဗျာ
ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်သတင်းရှင်တူဖိတ်ခေါ်ခြင်းပါတယ်ကိုခိုင်ဆိုး American ပြည်အောင်စုကထင်ပါတယ်ကိုခိုင်ဆိုးကြားပါလားခင်ဗျာတူတူတုံနဲ့လုံရင်းဆွေးနွေးလို့ရပါတယ်ကိုခိုင်ဆိုးရဲ့အမြင်လည်းသိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်အခုဆွေးနွေးခွင့်ရသွားပြီကျွန်တော်ကျေးဇူးတင်ပါတယ်အခုအစိုးရတဲ့အနေနဲ့နေပြီးရင်ဆိုင်ရမှာကအခုအနောက်ဘက်မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကပို့ဝင်တဲ့နာမည်မရှိသူဟာနေပြီးကိုဟာကိုနေပြီးနာမည်တစ်မျိုးနဲ့နေလုံးနေတဲ့ရောဟင်ဂျာဆိုတဲ့ကိစ္စဟာနေပြီးနိုင်ငံတကာကနေပြီးဖိအားပေးနေတယ်အဲဒီဟာကနေပြီးအောင်ဆန်းစုကြည်အနေနဲ့
ပထမဦးဆုံးအနေနဲ့နေပြည်နိုင်ငံတကာကနေပြည်အဲ့ဒါကိုတောင်းဆိုလာမယ်အဲ့ဒါကပထမဦးဆုံးအနေနဲ့အတူဖြေရှင်းရမယ်ဖိတ်ဆက်ပြီးတယ်အဲဒါလူခွေရဲ့အနေနဲ့နေပြည်ဒါကအဓိကကအရေးကြီးဆုံးဖြစ်လာပါတယ်နံပါတ်2အနေထားကတော့ဖေဒရယ်ပြည်တော်စုဖေဒရယ်ပြည်တော်စုကတော့တော့တိုင်းနယ်ပြည်နယ်ဝင်ပြည်ရင်ပြည်နယ်ရှိခုနေဖွေးစီမလားဟောကိုမဟုတ်နေပြည်ဟောအခုလိုပဲဟောသစ်လေးခုနေပြည်နယ်တိုင်းသစ်လေးခုနေပဲဖွေးစီမလားအဲ့ဒါကပြဿနာဖြစ်လာမယ်အဲနောက်တစ်ခုကနံပါတ်3အနေနဲ့ကျွန်တော်ပြောချင်တာကတော့လေယာဉ်မြေကိစ္စအစိုးရကနေပြည်ရင်သိမ်းထားတဲ့လေယာဉ်မြေတွေမတရားသဖြင့်သိမ်းထားတဲ့လေယာဉ်မြေတွေကဒီလေမြေတွေဝင်ပြီးရင်စစ်တပ်ကစစ်တပ်ပိုင်းနေမြေဆိုပြီးရင်သိမ်းထားတာရှိတယ်။အဲ့ဒါတွေဝင်ပြီးရင်ဒီဟာကမဖြစ်ရှင်းပြီးပြင်းမှုဆိုလို့ရှိရင်ဒီအခုတဲ့လာမြေအစိုးရအနေနဲ့နေပြီးရင်ဟောရင်ဆိုင်ရမြေပြဿနာတွေဒီသုံးခုပဲကျွန်တော်ပြောချင်တာကတော့ဘယ်လိုပါပဲ
။ဟုတ်ကဲ့ဥက္ကန်ဆိုကျေးဇူးပါခင်ဗျာ။နောက်တော့တရရှိတူကိုလည်းကျွန်တော်တစ်ဆက်တည်းဖိတ်ခေါ်ချင်ပါတယ်။ကချင်လူမှုကွန်ရက်ကထင်ပါတယ်။ကိုစားကြီးကြားပါလားခင်ဗျာ။ကိုစားကြီးဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ပါတော့လေဒီတော့ဒီရင်းချမ်းကြီးလေးပတ်ကတော့ရင်းချမ်းကြီးလေးပတ်ကတော့ဒီခုထဲတော့ဟိုအားလုံးစက်ပတ်တဲ့ဟာပေါ်ရပါတမအိုးစင်းဒီ NAT အကြီးအကျယ်ဖြစ်လာတဲ့အချိန်မှာမြောက်ပေါင်း၆ကျေလေးလေးဟိုလက်ကျက်ပြအချက်အထူးတွေတခါတည်းရှိပြီးတော့ဒီလိုလာဘူးအဲ့ဒါတော့အိုးစင်းကရင်းချမ်းကြီးကဒီဟုတ်ဝင်ထိုင်ရမယ့်ဟာဒီဒီကဘေးဖြစ်နေတယ်အဲ့ဒီရင်းချမ်းကြီးဆိုတဲ့နောက်မှာအာဒါဒီဟာဘဒီဒီမိုကရေစီဆိုရတော့ဟုတ်တယ်ဖြစ်တယ်ဟုတ်တယ်ဆိုတဲ့လေးလေးလေးအာမင်းမြင့်ရေဘော်ဒီစီရန်တလန်လောက်ခေါ်ဝတ်ဖြစ်လာပြီ။ဒါမျိုးချန်နေရင်းချမ်းကြီးတိုင်းသားဗန်ပြောက်ခွေရေးဒီတော့ဝတ်လန်ကြတာကျစ်စီမှန်ခန့်ခွဲမှုကြီးပေါ်ပေါ်ဝင်ခါရတယ်ဘူးလေခါရပြတ်တာလေလူခွေပြတ်တာလေအများကြီးသိခေါ်မှုတွေအများရှိတာတင်တရားတွေအဲတိုက်ချဲနေတဲ့ energy ကဒီဘူပန်ဒါရေးလို့ပြောတယ်ဆီအက်ဆက်ဖြစ်လာတယ်ကျွန်တော်ပန်ဒါရေးတဲ့ဆိုတော့ဘူအပ်မှာတရားရေးသိခေါ်မှုတွေအများရှိတယ်အဲ့ဒီပန်ဒါရေးဘူအပ်ချက်အရာဒီဘာဝတ်ရတဲ့အတိတ်ကြီးကိုလည်းအလုပ်အကျဉ်းကြီးပုံရမှာလည်းဒါလည်းသူရဲ့ဒီခုမှုကြီးဖြစ်တာလည်းပဲဘာဝတ်ရကြတော့ကိုအာလုပ်အကျဉ်းကြီးကိုရှင်အရင်ကစစ်တပ်မှကျတဲ့အတိတ်ကအဒီကတည်းကဒီလိုမှဖတ်ခါသူရဲ့တာမျိုးကိုပြန်ပြန်ဆိုင်ရမယ်ဆိုရင်ရတယ်ဒါတော့ NLP ရဲ့ဒီခုမှုကဒီဝါမစ်တာအတော်သေးမှာဘလောက်ရှိလို့ထောင်နေတယ်သူရဲ့ရှေ့တုလူနိုင်လားဒါမှမဟုတ်အရင်ကအချုပ်အထွေးတွေပြန်ရှိမလားဆိုတဲ့ဟာအများကြီးအများကြီးဒီမျိုးကြီးတယ်ဒီရင်းချမ်းကြီးကသူရဲ့ဖတ်မှာဒီကူပါမနာရှိတဲ့အာပုံမှာလေ NLP အကြီးအပေါ်မှာစေတနာမှန်အာဒီဟာဘလောက်ကြည့်လို့အပ်တဲ့အခြေအနေကဘလောက်ကြည့်ခံကြည့်နိုင်တယ်ဒီချမ်းကြီးရရှိပေါ်တဲ့ဆိုတဲ့ဟာဒီအပိုင်းတွေအများကြီးကတော့ဒီတိုင်းတာတန်းတွေခွေရခွေတွေဒီအစ်စ်ကြီးရတဲ့သူဒီကောင်မလေးနဲ့အမအရေးကြီးတဲ့ဒီအပိုင်းကိုဘယ်လိုဝိုင်းဝန်းကိုနေနေဆိုတဲ့အပိုင်းတွေ
ဟုတ်ကဲ့ကုစားကြီးကျေးဇူးပါခင်ဗျာကျွန်တော်ဟုတ်ကဲ့ကုစားကြီးပြောဆိုလိုတာသဘောပေါက်ပါပြီကျွန်တော်တို့အခုဒီတိုက်ရက်လေးလိုင်းမှာအဓိကပေါင်းဆွေးနွေးမယ်နောက်တူဖြစ်တဲ့ဒီနိုင်ငံရေး34လာသူဦးအောင်သူညင်းကိုကျွန်တော်ဖုန်းခေါ်နေပါတယ်ဒါမဲ့ဖုန်းခေါ်လို့မရပါဘူးအခုဒါမဲ့ဆိုင်းဆရာဦးတန်းစွန့်နိုင်လေးလိုင်းပေါ်မှာရှိနေတော့မှာပဲဦးတန်းစွန့်နိုင်ကိုပြန်ပြီးအလှည့်ပေးခြင်းပါတယ်ဦးတန်းစွန့်နိုင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ခုနကဒီတော်ရရှင်တွေဆွေးနွေးသွားတာတွေကဦးတန်းစွန့်နိုင်ဆွေးနွေးချက်မှာပါကျွန်တော်သတိထားမိတာကတော့ညီညာရေးအတွက်အခက်အခဲရှိတယ်အဓိကတော့လက်ရှိမြန်မာစစ်တပ်နဲ့ဆက်ဆံရေးအခြေအနေလို့သဘောတက်ရောက်နေပါတယ်ခင်ဗျာအခုဆိုလဲဒေါ်ဆန်းစုကြည်ကတမရကာဝေးဦးစီးချုပ်နဲ့မကြာတွေ့ဆုံတာတွေရှိပါတယ်ခင်ဗျာအဲ့တော့ဒီအမျိုးသားတပ်မှုစီဖွဲ့ချုပ်အစိုးရဖွဲ့နိုင်ခဲ့ရင်ဆိုတဲ့အခြေအနေမှာစစ်တပ်နဲ့အရတားအုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံရေးအလားအလာနဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုများခံမှန်းပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခံမှန်းကြည့်တော့ကျွန်တော်တို့ကတုံးကြီးကျွန်တော်တို့ကာကြုံနဲ့တွေ့ဆုံတဲ့အနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအတော်လေးကျွန်တော်တို့ကကြိုးစားပြီးတော့မျှော်လင့်ချက်တွေလည်းရှိပါတယ်။အဲဒီပေါ်မှာကျွန်တော်တို့ဟိုအပြန်လာအပြေးယူရရှိတယ်ဆိုရင်လည်းပြင်းနေကြပါလိမ့်။နော်။ဒါပေမဲ့ဒီကဲရဲ့တရတ်ဝတ်မှာဖြစ်ခဲ့တဲ့ဖြစ်ပေါ်တွားမှုတွေဒီကကြည့်လို့ရှိရင်ဒီလူသားပြန်လည်တင်းရည်တွေအပြေးယူလို့မှုတွေဟာစိတ်ပြီးတော့ကျွန်တော်တို့ကြည့်အောင်မြင်မှုရှိဘူးလို့ဒီစားပါတယ်။ဒါကြောင့်လဲဆိုတော့ကျောင်းချက်တခုကတော့ဒီတွတ်တော်တွေမှာကုသတိမှုနဲ့ပတ်သက်တဲ့ကိစ္စမှာဒီဒေါက်တာလိုင်းပြောခဲ့တဲ့ကိစ္စပေါ်မှာ NLD ပါတီကကုသလေပြောတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမရောကုသလေများကနေတော့ထရပြီးတော့ကန့်ကွက်ပြောဆိုတဲ့အနေအထားတခုဟာကျွန်တော်တို့ဒီတွတ်တော်ရဲ့ဖြတ်သန်းမှုတိုင်းမှာကျွန်တော်ထူးခြားတဲ့အနေအထားဖြစ်တာနောက်တစ်ခုကတော့ဗာလဲဆိုတော့ဒီကာကွယ်ရေးဥပဒေချုပ်ကကျွန်တော်တို့ဒီဘာပေါ်ကျွန်တော်တို့ရက်တော့ကကျွန်တော်တို့
ဟိုကျွန်တော်တူလီတက်တို့မှာပြောခဲ့တဲ့ကိစ္စရယ်နောက်တစ်ခုကကျွန်တော်ဘူချွန်မှာပြောခဲ့တဲ့ကိစ္စအဲ့ဒီမှာသုံးသုံးနဲ့သဘောထားတွေနဲ့အဲတကယ်လုံးနေနေပတ်သက်လို့တော့ကျွန်တော်ရင်ထဲမှာသိပြီးကောင်းပါဘူးကျွန်တော်တိုင်းပြည်မှာနိုင်ငံရေးချုပ်ကြရတာနော်တိုင်းပြည်ကိုသစ္စာဖောက်တဲ့လူတွေရှိတယ်လူမျိုးကိုသစ္စာဖောက်တဲ့လူတွေရှိတယ်နိုင်ငံတော်ကိုသစ္စာဖောက်လို့ရှိတယ်အတွက်ကျွန်တော်တိုင်းပြည်ဟာနိုင်ငံရေးရချုပ်ထွေးမှုဖြစ်ရတယ်ဆိုတာကျွန်တော်တတ်ချုပ်တော့မှာပို့ပြီးချုပ်ထွေးတော့တယ်ကျွန်တော်ဖြစ်မှာလေအဲ့တော့ကျွန်တော်တို့ကဟိုကြောက်နေတဲ့အိဗေရတော့ပါလို့ဆိုဒီအိဗေရကအဲ့တော့ဒီလူမျိုးပေါ်သစ္စာရှိမှဆိုဘာလို့ညွန့်တာဒီနေ့ဖြစ်နေတဲ့ခင်းချင်းရပြောလို့ရှင်တော့ငါးစက်ကိုသွားလုံးပြင်းရေးမပြင်းရေးဆိုတာလူမျိုးပေါ်သစ္စာပေါ်မှုနဲ့ရှိဆက်ဆက်မှုရှိလားမရှိလားဆိုတာကျွန်တော်စဉ်းစားမယ့်ကိစ္စလေးဖြစ်ပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့တိုင်းပြည်ပေါ်သစ္စာရှိမှုနော်ကျတိုင်းပြည်ပေါ်သစ္စာရှိမှုဆိုရယ်တိုင်းပြည်ပေါ်မှာတကယ်ဟောသစ္စာမရှိခဲ့ဘူးပြောရလို့ချင်း50ခွန်ဝတိယချုပ်ပုံခြေခံဥပဒေကိုနော်ချက်သိနေတာပဲရှင်ရသူတွေပြောစားအဲ့ဒါကြီ
းဟုတ်
ကျွန်တော်ကဟိုမင်းမင်းပြောချင်တာကို
ဟုတ်တယ်ဟုတ်တယ်
အတိတ်ကတော့ဘာလို့ဆိုအဲ့ဒီစားကြီးဘာချောင်းယူနိကာလာဒီချိန်မှာပြန်ပြီးတော့ပေါ်ထုတ်တာလေဒါမျိုးသားပြန်လဲတင်းရင်းနဲ့ပတ်သက်တဲ့ဒေါက်တာစုကြည်နဲ့ဒီအန်အဒီရသူကြီးရဲ့အဲကျွန်တော်တို့သင်ပြချက်ကိုဟိုကျွန်တော်တို့လက်မခံဘူးလေလက္ခဏာလားဆိုတော့ကျွန်တော်တို့ဆွေးနွေးနေရတဲ့အကြောင်းပြောတာ
ခုနကဦးတန်းစွန်းနိုင်ပြောသွားတဲ့အထက်မှာဒေါခင်ဆန်းလိုင်တင်တဲ့အဆိုနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာတက်မတော်သားကိုစလေနဲ့ရတားကိုစလေကြားထဲမှာနည်းနည်းလေးတင်းရမှာသဘောမျိုးဖြစ်သွားတယ်ဆိုအနေထားမျိုးဒါလွှတ်တော်တွင်အခြေအနေပေါ့အစိုးရဖွဲ့တဲ့ခါမှာလည်းပြောမယ်ဆိုရင်အနည်းဆုံးဝင်ကြီးနေရာ၃နေရာကတက်မတော်ကကိုစလေလာကြမှာပါအဲ့တော့အစိုးရတွင်းထဲမှာကောတက်နဲ့ရတားအုပ်ချုပ်ရေးဆက်ဆံရေးကဒီကိုထိတ်တိုက်ဖြစ်လာစရာမျိုးတွေရောကြုံလာနိုင်ပါလားအခက်အခဲတွေများရှိနိုင်ပါလား
ကျွန်တော်တို့ကတော့ဒေါ်ဆန်းစုကြည်ရဲ့မြို့သားပြန်လဲပြင်းပြရေးနဲ့အဲပတ်သက်တဲ့ကိစ္စမှာကျွန်တော်သဘောထားတစ်ခုရှိပါတယ်မြို့သားပြန်လဲပြင်းပြရေးအတွက်ကျွန်တော်လိုတဲ့အပေးယူလုပ်ရမှာပါဒါပေမဲ့အဲ့ဒီအလေးယူအပေးယူဟာမူရှိဖို့တော့လူတွေလို့ကျွန်တော်တို့ယူဆပါတယ်နော်ဒါပေမဲ့အခုစာစာချင်းဆောင်းနေခြင်းလို့ပေါ့ဗျာလွတ်တော်စပြီးတည်လိုက်တဲ့အချိန်မှာကိုအဲ့လိုဖြစ်လာတဲ့အတွက်ကျွန်တော်တို့ပြည်သူတွေမျှော်လင့်ချက်ကိုထည့်ခဲ့ပြီးတော့ကျွန်တော်တို့များစွာသိကောင်းဖြစ်ရပါဒီကျွန်တော်တို့မြင်စေမြင်ရတာကတော့သတ်မတော်နဲ့ကျွန်တော်တို့ဒီအခု NLD ဒေါ်ဆန်းစုကြည်ကိုအင်းအားစုနဲ့ပြန်လာညှိနှိုင်းနိုင်တယ်တပ်ပြည်ရဲ့အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်တဲ့အလားအလာတွေကျွန်တော်တို့ကမျှော်လင့်နေတာပါဒါပေမဲ့အခုကျွန်တော်တို့စစချင်းတွေ့နေရတဲ့ဟိုအခင်းတွေ့နေရတဲ့အနေအထားတွေနဲ့အခင်းချင်းတွေစကားတွေရပြောလို့ရှိရင်ကျွန်တော်တို့မျှော်လင့်ချက်တွေဟာကျွန်တော်တို့တင်လိုက်ဒီလိုများလွန်ပါသွားမှလားလို့ကျွန်တော်တို့စိုးရိမ်ပြီးတဲ့အကြောင်းကိုကျွန်တော်ပြောတာ
ဟုတ်ကဲ့ကျွန်တော်တော်ရရှင်နေဘက်လှည့်ပေးခြင်းပါလေဦးသားစုနိုင်လေးလိုင်းပေါ်မှာခဏနေပေးမအောင်ခင်ဗျာတော်ရရှင်တို့လေးလိုင်းပေါ်ရောက်လာလို့အရင်ဆုံးကျွန်တော်ဦးလှပိုင်ပြည်မျိုးကဦးလှပိုင်ကြားပါလားခင်ဗျာခုနကဦးသားစုနိုင်ဆွေးနွေးသွားတဲ့ပုံမှာ
အမြင်
မြင်ရချင်တာပြောလို့ရပါပြီ
ပြောလို့ရလား
ဟုတ်ကဲ့ပြောလို့ရပါပြီ
ကျွန်တော်ပြောပြမယ်အခုဒီမှာဟိုဆရာတို့ဟိုတင်းထုတ်ထားတာလေအင်တိုင်းတရားပါလေအစိုးရဖြစ်လာရင်ဘာအခက်အခဲတွေ့နေလဲဘာအကျတွေ့တရားမှလားအင်တိုင်းတရား
ဟုတ်ပါလေဟုတ်ပါလေ
ကောင်းကြီးပါလား
ဟုတ်ပါလေခင်ဗျာ
အဲ့ဒီကောင်းကြီးကကျွန်တော်ပြောမယ်ဆိုရင်ဒေါ်မန်းကြီးကအခုမကြိုင်ဟိုဟိုတင်းနေမှာလေပြောခဲ့တယ်ကြာဟိုတိုင်းမှာတွေ့အောင်လဲတွေ့ရတယ်ဟာငင်းညံ့ကိုလုပ်မယ်မဖြစ်မနေဒါပေမဲ့ငင်းညံ့တို့ကလည်းတရားဥပဒေကိုလေသူကအော်ဒီတာကိုမရဘူးမြန်မာပြည်လုပ်ပဲဆိုတရားဥပဒေခိုင်မာနေမှရမှာအခုကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာဟိုကျွန်တော်ဥသိမ်းစိန်ဆိုရဥသိမ်းစိန်ဟာဒီခွဲပြီးဖို့ခြေကောင်ဘုံချုပ်ဘုရားနဲ့ဘုံချုပ်ကြီးဘုရားနဲ့ဘုံချုပ်ဘုရားဥပဒေကိုညီအောင်လုပ်ပြီးဆွဲခဲ့တယ်ဝင်းကြီးရုပ်ဘုရားနဲ့အတီးပြုတ်ခဲ့တယ်သမရဘုရားနဲ့ဒီခွဲပြီးဖို့ခြေကထိနေတယ်ဒီခွဲပြီးဖို့ခြေကအောက်ချွေပိုင်းတိုင်းမှာကျွန်တော်ပြည်ရဲရဝင်ဆွတ်နေထောင်ဟန်းရဝင်ဆွတ်နေတယ်အောက်ချွေကြတာတွေဝင်ဆွတ်နေတော့ဒီကျွန်တော်တို့တရားဥပဒေတိုင်းကိုဘယ်လိုမှထိနေအောင်ဖြစ်နေအဲ့တော့ကျွန်တော်တို့ NLD ဟာဒီကျွန်တော်တို့အစိုးရဖွဲ့ဖြစ်လာရင်နံပါတ်1တရားဥပဒေကိုပြတ်ပြတ်သားသားထိဖို့လိုတာကျွန်တော်တို့တရားဥပဒေကတရားရုံးရောက်ဖို့တော့ကိုကျွန်တော်အမှုတစ်ခုဖြစ်လာရင်အဲကျွန်တော်အယုံဆိုးအမှုစုကိုချပလိုက်တယ
်ဟုတ်ကဲ့
အယုံကနေမှာစကားမှုစကားမှုကိုလည်းမျိုးတယ်မျိုးတယ်တော့ဒီကျွန်တော်တို့
ဟုတ်ကဲ့ဥလာပိုင်းနည်းနည်းချုပ်ပေးပါခင်ဗျာနည်းနည်းချုပ်ပေးပါဟုတ်ကဲ့
ပုံပါဒီပုံကြီးချက်ပြီးတော့မှကျွန်တော်တို့တရားရုံးရောက်လာအဲ့တော့ဒီတည်တဲ့ရတော့သူ့အပ်ဘူး
ဟာဟိုဒီတက်တာအုပ်ချုပ်တာကိုသူ့အုပ်ချုပ်တယ်သူ့ဘွားနေတယ်ဒါမှမဟုတ်ကျွန်တော်တို့ရက်သားကအုပ်ချုပ်တယ်ရှင်းနေပြို့ကျောင်းကဥပဒေဝန်ထမ်းကြီးကထောက်လိုက်လို့ကြအကုန်လုံးလိုက်ပြီးတော့တရားရုံးကိုတစ်ခါလဲကျောင်းသားတွေသုံးသွားပြီးလဲသွားကြတော့အကုန်လုံးတစ်ခါပုံပြီးပုံပါတယ်အများကြီး
ဟုတ်ကဲ့ဦးလှပိုင်ရဲ့ဆိုလိုရင်ကတော့ကျွန်တော်တို့ဒီအုပ်ချုပ်ရေးပိုင်းမှာခက်ခဲရှိနိုင်တဲ့တခြားဆွတ်ဖက်မှုတွေပေါ်ဆိုလိုပုံရပါတယ်ကျွန်တော်နောက်တော့တရရှင်တူဦးကိုအလှည့်ပေးကြပါလိမ့်ဦးမြင့်သေးအာတူတူတုတ်နဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်အချိန်လည်းတိတ်မရတော့လို့ပါအ
ဲကျွန်တော်ဆွေးနွေးချင်တာကတော့ဗျာဒီတမတော်ကာကွယ်ဦးစီးချုပ်တဲ့အမေတော်ဆက်သူကြီးနဲ့တွေ့ဆုံပွဲမှာပေါ့နော်အတွေ့ဆုံပွဲမှာကျွန်တော်ကတမတော်ကိုဂုဏ်သိက္ခာရှိစေချင်တယ်ဗျာတော့ပြည်သူကလေးစားတဲ့တပ်မတော်ဖြစ်စေချင်တယ်ဗျာပြည်သူနဲ့တပ်မတော်တဲ့ကိုသိခွဲထားတဲ့ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေဟုတ်လားမထောက်ရှိဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေကိုပြင်ဆင်ပေးမှသာလျှင်ပြည်တွင်းငြိမ်းချမ်းလေးရနိုင်မယ်တရားဥပဒေစိုးပွားလေးရနိုင်တယ်ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးမြင့်ထေကျေးဇူးပါကျွန်တော်ဦးကျော်လင်းဖိတ်ခေါ်ချင်ပါတယ်ကြံခင်းမျိုးကဦးကျော်လင်းကြားပါလားခင်ဗျာအဲဦးကျော်လင်းအနေနဲ့ကောဒီ NLD ကအစိုးရဖွဲ့နေလို့ရှိရင်ဘယ်လိုအခက်အခဲမျိုးတွေကြုံရမလဲဆွေးနွေးပေးပါ
ဟုတ်ကဲ့ဟုတ်ကဲ့အခုကဒီမိုကရေစီပန်းနဲ့ကောင်းမှုပန်းတခုရှိလူခွေရတဲ့ပတ်သက်လို့ကျွန်တော်ဖော်ပြရိုက်ရှိဒါကျွန်တော်42ကကဘာရုပ်ရုပ်ကြိုးပေးရပါဗျာ free of expression အဲလိုဆိုပြီးဆိုဘာမှမရှိဘူးဘာလို့ဘာသာရေးကိုလည်းခွေတော့ဒီချိန်မှာပြောရခွေ free of for once မ free of အဲ့လိုမျိုးရှိတာအခုဒီစီးပွားရေးတကြတဲ့နေရာရေးရခိုင်းမှာသူကဒီကကြီးကြီးမားရေးခိုင်းမှာတော့လူတွေကပြောဆိုလို့ကလေးတွေတက်တာအခုတန်းနေနေရှိနေအခုဆိုဒီလက်ပြန်ကြီးကြီးကဒီကလေးတွေကအဲ့လိုဆိုပြောဆိုမှုတောင်းဆိုမှုရှိရင်ကိတာဘောက်ကောင်းဆိုလို့ကြောင့်ဒေါ်လာလေးပြည်ရေးရဲ့သူ့ရဲ့အာဏာရှိတာလေသူတို့အချုပ်ရရတဲ့ဝန်ကြီးချုပ်ဖြစ်နေတယ်ဆိုရင်နောက်တဲ့အစိုးရအနေနဲ့ဒါကိုအဓိကထားပြီးတော့တော်တော်ရေပြင်းရှင်းရမယ်ဘာလို့ကျွန်တော်လည်းရနေပြီဒီစာရက်ဒီပုံမှာကျွန်တော်တို့ကိစ္စလေးတွေတမပြေရေခါနဲ့ပြဿနာဖြစ်ရင်ကျွန်တော်မြင်ပါတယ်ခင်ဗျာတော့ပါပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်းလေးလေးအစီအစဉ်အခုဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်တွေ့ရတော့ NLD မျိုးသားဒီမှုစီဖွဲ့ချုပ်နေတဲ့ရင်ဆိုင်ရနိုင်တဲ့အချက်တဲကိုဒီဥဆောင်ဆွေးနွေးတဲ့ဦးတန်းစိုးနိုင်ကစပြီးတော့ငင်းညာရင်နဲ့တိုင်းသားဒီကကိစ္စရက်တွေကိုဥဆောင်ဆွေးနွေးကြတာတွေ့ရပါတယ်ဒါကြုံလာနေတဲ့နောက်တစ်ဖက်မှာတော့အုပ်ချုပ်ရေးပိုင်းမှာတခြားဒီဝင်ရောက်ဆွတ်ဖက်မှုတွေဒီအခြေအနေတွေကိုရင်ဆိုင်ရနိုင်တယ်ဆိုပြီးတော့တုံ့တဆွေးနွေးတာတွေ့ရပါတယ်ခင်ဗျကျွန်တော်ဒိုင်းလီလိုက်အစီအစဉ်အချိန်လဲစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဦးတန်းစိုးနိုင်ပါဝင်ခြားတော်ရရှင်တွေအားလုံးကိုဒီလိုပြနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒိုင်းလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီပါ
သောလတူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30.51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်တရေအချင်းချုပ်ကိုမှခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
ဒီရနိုင်ငံမှာဖြစ်ခဲ့ရဆဲရေးသဘောတူညီမှုကနေ၅နှစ်ကြာပြည်တွင်းစစ်အဆုံးသတ်ဖို့မျှော်လင့်ချက်ရောက်ကြီးတန်းလာနေပြီလို့စီးရီးယားသမ္မတဘက်ရှားရဲ့အာဆက်ကဒီကနေ့ပြောဆိုလိုက်ပါတယ်သူဆိုရအနေနဲ့ဖြစ်ခဲ့ရဆဲရေးသဘောတူညီမှုမှာပူးပေါင်းပါဝင်လှုပ်ဆောင်မှာဖြစ်တယ်လို့ဂျာမန်ရုတ်တရက်ခုနဲ့တွေ့ဆုံမိမြန်းစင်မှာမစ္စတာအာဆက်ကပြောတာပါစီးရီးယားပြည်ပခါရီရော့ပါစီရွေရွေချက်နဲ့ချိုးပန်းဆောင်ရွက်မှုတွေပို့ပြီးတော့အချိန်ကောင်းဖို့မှာတော့လာမယ့်ရက်ပိုင်းတွေကအရေးကြီးတဲ့ကာလတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ်ရှင်အမေရိကသမ္မတရွေးကောက်ပွဲမှာသမ္မတအဖြစ်ဝင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ Democratic Party နဲ့ Republican Party ဝင်တွေအတွက်အရေးကြီးဆုံးဖြစ်တဲ့ Super Tuesday လို့ခေါ်တဲ့ Super Tuesday ပါတီတွင်းသမ္မတလောင်းပနာမရွေးကောက်ပွဲတွေဒီကနေ့မှကျင်းပပါတယ်Republican Party အတွက်ပြည်내ဆက်နပြည်내နဲ့ Democratic Party အတွက်ပြည်내ဆက်တပ်ပြည်내မှာပါတီတွင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေကျင်းပတာပါဒုတိယစစ်တမ်းတွေမှာထောက်ခံမှုနည်းနေတဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကတော့ဒီထောက်ခံမှုအများဆုံးရနေသူတွေနဲ့ရလက်သိပ်မကွာဖို့အရေးအကြီးအကျယ်မဲဆွယ်နေကြပါရဲ့ရှင်မြန်မာနိုင်ငံမှာအစိုးရတစ်ကိုဦးဆောင်မဲ့သမ္မတတစ်ရွေးချယ်ဖို့အတွက်သမ္မတလောင်းအမိစည်းရင်းတွေကိုအရင်ပြောထားတာတဲ့သတင်းတစ်ပတ်ဆောပြီးတော့မက်စလာစရရနေ့မှာအမိစရင်တင်သွင်းသွားမယ်လို့ဒီအမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကဒီနေ့လွတ်တော်မှာကြေညာပါတယ်။စောပိုင်းတော့ကတော့ဒီလွတ်တော်နေ့ရက်နဲ့တမတော်သားကိုယ်စားလှယ်အစုဖွဲ့တွေအနေနဲ့မက်စလာ18ရက်နေ့မှာတမရလောင်းအမိစရင်တွေတင်သွင်းမှာဖြစ်တယ်ဆိုပြီးတော့ကြေညာခဲ့တာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ကိုဟန့်တားခဲ့တဲ့အချက်ကိုပဲဖြတ်ဖို့ဒီဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ဘက်ကအကြီးအကဲတွေတွဲဆုံဆွေးနွေးပွဲတွေလုပ်ခဲ့ပေးမယ်လဲသဘောတူညီမှုမရခဲ့တဲ့အတွက်ကြောင့်မလို့အခုလိုဒီတမရအမိစရင်ကိုအရင်တတ်မဲ့ရက်ထက်စောပြီးတော့တင်သွင်းဖို့ဖြစ်နိုင်တယ်လို့နိုင်ငံရေးလေလာသူတွေကတော့သုံးသပ်ကြပါရဲ့ရှင်
သတင်းအကျဉ်းချုပ်ကော်မခင်ပြူတွေကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.85လိုင်းဒိုမီတာ50 kHz 9.99နဲ့လိုင်းလမီတာ190 kHz 15.95တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါရှင် PO Ego Arena စနေအတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန္လာပ
This program has come to you from the Voice of America, Washington.